Welcome to the Voice of America in Burmese.
mingla nya cha ma taw ra shin na khmyar view american tan ye zon la 14 ye boru nya season ne go myama sanaw chin nya 9 nai ga ni 10 nai thi washington dc myu ra ga ni taye sa lin ni ba bi line to meter 3252 to pyin view ye website facebook ne youtube ma le ta chain le thau lin chin twe na sin chi shu nai ba bi khmyar dia season mu ga chana wo min ba
mingla nya cha ma taw ta shin nya shin jama ga ro khin le ba ဒီညအတွက်ထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာပါ။ဒီညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့မြောက်ကိုရီးယားဟာတောင်ကိုရီးယားရဲ့ဆက်သွယ်ရေးယုံကိုဖျက်ဆီးခဲ့တဲ့အတွက်တောင်ကိုရီးယားဘက်ကတရားစွဲဆိုထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ဟာတရုတ်နိုင်ငံကိုတနင်္ဂနွေနေ့မှာတွားရောက်ဖို့ရှိနေပါတယ်။ရိုဟင်ဂျာတွေနေရာပြန်ရေးအတွက်ဖိအားပေးမှုတွေရှိနေတယ်ဆိုတဲ့သတင်းတွေအပါအဝင်ထိတ်တန့်ရောက်သတင်းတွေကိုကြေပြပေးသွားမှာပါရှင်။
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီနဲ့ SSPP SSC စီးရဲတင်းမာနေပါတယ်။နောက်စီးရဲတင်းမာနေတဲ့သခိုင်းဘက်ခင်ဦးနယ်မှာလည်းဒေသခံအိမ်တွေမိရှုဖြက်ဆီးခံရတာမှာရွာသားတို့က
ဒီလိုမျိုးလာဒီနေ့တော့ပြီးတော့ဒီနေ့မနေ့လည်းကမိချက်ဆိုးရပါပြီလား။ကျွန်တော်တို့ကရှုပ်ရတော့ဒါဆို50ကြီးရ50 50အခုလည်းကျွန်တော်တို့ကဒီနေ့50ဆုံးနေရာ100လောက်ပဲကျွန်တော်မယ်
။နောက်ရခိုင်ပြည်နယ်မှာတော့မုံတိုင်းကယ်ဆယ်ရေးအခုညီမရလို့ဒုက္ခတွေတွေအခက်ကြုံနေရပြန်ပါတယ်။အခုလိုသတင်းတော်တွေပြီးမှတော့ဗိုလ်ဓုညပတ်စင်ကလာတွေဖြစ်တဲ့ဥကျော်စံတာကိုမေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်။နောက်လူတို့နဲ့ချမ်းမာရေနောက်အားကစားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လင်းနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြုပ်ဖြစ်တဲ့အိုဒစ်ဆာကိုရုရှားဘက်ကဒုံးကျည်တွေနဲ့ဒီနေ့အစောပိုင်းကပြစ်ခတ်တိုက်ခိုက်မှုတစ်ခုလုပ်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးခဲ့ပြီး73ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာရုရှားထုတ် cruise missile ဒုံး၄ခုပါတယ်လို့လေယူကရိန်းစစ်တပ်ကပြောပါတယ်။ missile ဒုံးထိမှန်တဲ့ကုန်လောင်ယုံတစ်ခုမှာလူ3ဦးသေဆုံးခဲ့ပြီးတိုက်ခိုက်မှုကြောင့်မြို့လယ်ရှိနေအိမ်တွေနဲ့ဈေးဆိုင်တွေပျက်စီးခဲ့တယ်လို့လေဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ကယ်ဆယ်ရေးသမားတွေကအပျက်စီးတွေထဲမှာနစ်မြုပ်သွားနိုင်တဲ့သူတွေကိုရှာဖွေနေကြတယ်လို့လေတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအေဂျင်စီကလည်းအဆိုပါတိုက်ခိုက်မှုကိုရှုတ်ချခဲ့ပါတယ်။ယူကရိန်းနိုင်ငံအရှိပိုင်းဒိုနက်စ်ဒေတာမှာလည်းဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်ခရမတ်သို့စ်နဲ့ကွန်စတန်တီနူခမြို့တွေမှာအနည်းဆုံးလူ3ဦးသေဆုံးခဲ့ပါသေးတယ်။ဒါ့အပြင်ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ဆိုမီဒေတာမှာဒီနေ့ပြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်ရုရှားနယ်စပ်အနီးမှာတွားနေတဲ့ကားတစ်စီးကိုထိမှန်ခဲ့ပြီးလူ6ယောက်သေဆုံးခဲ့တယ်လို့ယူကရိန်းအစိုးရအရှေ့နေရုံကထုတ်ပြောပါတယ်။ NATO အကြီးအကဲရန်စတော့တန်ဘတ်ကတော့ရုရှားကိုတံပြန်တိုက်စစ်ဆင်ဖို့အတွက်ယူကရိန်းကိုအနောက်နိုင်ငံတွေရဲ့စစ်ရေးမဟာမိတ်တွေရဲ့ပံ့ပိုးမှုတွေဟာစစ်မြေပြင်မှာထူးခြားတဲ့ရလဒ်တွေရနေပြီလို့မနေ့ကပဲပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းနိုင်ငံသားတွေဟာတိုးတက်မှုနဲ့အတူထိုးစစ်ကိုစတင်လိုက်ပါပြီလို့ NATO အကြီးအကဲရန်စတော့တန်ဘတ်နဲ့အင်္ဂါနေ့ကတွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံသားဝင်ကြီးတရက်ကိုဒီတနေ့ကနေမှပဲမသွားခင်လေတရုတ်နိုင်ငံသားဝင်ကြီးနဲ့ဖုန်းပြောခဲ့ပါတယ်။တရုတ်နိုင်ငံနဲ့ဆက်သွယ်လမ်းကြောင်းပုံမှန်ဆက်ထားရှိနိုင်မှုအပြင်နှစ်နိုင်ငံရင်းနဲ့တခြားကမ္ဘာရေယာကိစ္စရပ်တွေကိုဝန်ကြီးရှင်ကန်နဲ့ဆွေးနွေးခဲ့တယ်လို့ဝန်ကြီးအန်တိုနီဘလင်ကန်ရဲ့တွစ်တာမှာရေးသားလိုက်ပါတယ်။အမေရိကန်ဘက်ကစိုးရိမ်ပူပန်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတရမန်ရေးရာဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားတယ်လို့ပူပေါင်းဆောင်ရွက်လို့ရတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တော့လည်းဆွေးနွေးခဲ့ကြအောင်အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်ထရူးမေလာကကြေညာချက်ထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနဘက်ကတော့အမေရိကန်အနေနဲ့တရုတ်နိုင်ငံရေးရာတွေမှာကြားဝင်နှောက်ယှက်တာလုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုချိနဲ့သွားအောင်ဆောင်ရွက်တာတွေရပ်ဆိုင်းဖို့ပြောဆိုခဲ့တယ်လို့ဒီကြေညာချက်မှာပဲဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မတူကွဲပြားမှုတွေကိုအဖြေရှာနိုင်အောင်လက်တွဲဆောင်ရွက်ဖို့နဲ့ပုံမှန်ပူပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းလည်းတရုတ်နိုင်ငံဘက်ကကြေညာချက်မှာတော့ပြောဆိုထားပါတယ်။နိုင်ငံရဲ့ဝန်ကြီးဘလင်ကန်ဟာတရုတ်နိုင်ငံကို February လကသွားရောက်ဖို့စီစဉ်ထားပေမဲ့တရုတ်ထောက်လှမ်ရေးမိုးပြံပူပေါင်းအမေရိကန်ပြည်ထောင်စုပေါ်ဖြတ်သွမ်းသွားတာကိုနောက်ထိုင်ဝမ်ကိုအမေရိကန်ကထောက်ခံနေတဲ့ကိစ္စရပ်တွေအပါအဝင်အခြားအကြောင်းရပ်တွေကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာလာပြီးနောက်ဒီခေတ်စဉ်ကိုရွှေ့ဆိုင်းခဲ့ရတာပါ။ဘလင်ကန်ဟာအခုတနင်္ဂနွေနဲ့တနင်္လာအတွင်းတရုတ်နိုင်ငံကိုမရောက်ခင် ဒီတိုင်နိုင်ငံကိုဝင်ရောက်မဲ့အကြောင်းလဲနိုင်ငံကြီးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားဟာတောင်ကိုရီးယားရဲ့ဆက်သွယ်ရေးကို2020ခုနှစ်ကတည်းကဖျက်ဆီးခဲ့တဲ့အတွက်တောင်ကိုရီးယားဘက်ကတရားစွဲဆိုလိုက်ပြီလို့ဒီနေ့မှပဲပြောပါတယ်။ဒီဆက်သွယ်ရေးယုံကိုမြောက်ကိုရီးယားပိုင်နဲ့နေဆက်အနီးမှာရှိတဲ့စက်မှုဆောင်တစ်ခုမှာ2018ခုနှစ်ကစောက်လုပ်ခဲ့တာပါ။သမ္မတမွန်ဂျင်လက်ထက်မှာမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးကောင်းမွန်လာအောင်ကြိုးပမ်းနေတဲ့အချိန်မှာစောက်လုပ်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့နှစ်နိုင်ငံဆက်ဆံရေးဆိုးရွားလာတဲ့အချိန်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်ဆိုင်သွားပြီးတဲ့နောက်မှာတော့မြောက်ကိုရီးယားကဆက်သွယ်ရေးယုံကိုဖြိုဖျက်ခဲ့ပါတယ်။အခုလိုအဆောက်အအုံကိုဖြိုချခဲ့တာဟာတရားမဝင်တဲ့အတွက်အမေရိကန်ဒေါ်လာ35သန်းနဲ့ညီမျှတဲ့ကိုရီးယားဝန်ငွေ45ဘီလီယံနီးပါးရောကြီးရလိုမှုနဲ့စိုးတရားရုံးကိုဥတိုက်လျှောက်ထားခဲ့တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးဌာနကပြောပါရယ်တောင်ကိုရီးယားအစိုးရနဲ့လူမှုရဲ့ပိုင်ဆိုင်မှုကိုမြောက်ကိုရီးယားဘက်ကကျူးလွန်ဖောက်ဖျက်တာနဲ့ပတ်သက်ပြီးပြက်ပြက်သားသားကင်တွယ်ဖြေရှင်းသွားမယ်လို့လည်းတောင်ကိုရီးယားကပြောပါရယ်အဆောက်အုံထိခိုက်မှုနဲ့ပတ်သက်ပြီးတရားစွဲဆိုခွင့်တက်တန်းဟာလာမယ့်တောက်ကြနေ့မှာကုံဆုံးမှာဖြစ်တာကြောင့်အခုလိုတရားစွဲဆိုတာဖြစ်တယ်လို့လည်းပြောပါရယ်ရှင်
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကသူ့ဘော်ဆွဆွဲထားတဲ့လှည့်ဝမတန်းဆွဲချက်ကိုရှုတ်ချလိုက်ပြီးဒီမတန်းတွေကိုသိမ်းဆီးပိုင်ခွင့်ရှိတယ်လို့ပြန်ပြောလိုက်ပါတယ်။အမျိုးသားလူမျိုးရေးဆိုင်ရာလှည့်ဝမတန်းတွေနိုင်ငံတော်ကိုအနှံ့ဖို့ပြက်ကွက်ခဲ့တာကြောင့်ဆွဲချက်38ခုနဲ့တရားစွဲဆိုခံရတဲ့သမ္မတဟောင်းထရမ့်ကဒီဆွဲဆိုချက်တွေကိုပြစ်တင်ရှုတ်ချလိုက်ပြီးမတန်းတွေကိုသိမ်းဆီးခွင့်သူ့မှာအပြည့်အဝရှိတယ်လို့ခုခံပြောဆိုလိုက်တာပါ။မနေ့ကဖလော်ရီဒါပြည်နယ်မိုင်ယာမီမှာရှိတဲ့ဖက်ဒရယ်တရားရုံးကိုဒူကိုရန်လာရောက်ပြီးဆွဲချက်တွေနဲ့ပတ်သက်လို့အပြစ်မရှိကြောင်းထပ်ဆိုသွားတယ်လို့နယူးဂျာစီပြည်နယ်မှာရှိတဲ့ဒူဘိုင်းဂေါ့ဖ်ကလပ်မှာသူ့ကိုထောက်ခံသူတွေကိုတွေ့ဆုံစကားပြောခဲ့ပါသေးတယ်။တမရတာဝန်ကုံဆုံးပြီးတဲ့နောက်လှည့်ဝမတန်းတွေကိုမလွှဲပြောင်းတာမမှန်ကန်ကန်မထိမ့်သိမ့်တာတွေနဲ့ဆက်ဆက်ပြီးတမရထရမ့်ကိုဆွဲချက်38ခုနဲ့ဖလော်ရီဒါပြည်နယ်တရားရုံးဂျူရီအဖွဲ့ကဆွဲဆိုခဲ့တာပါ။မနေ့ကတမရထရမ့်မိုင်ယာမီတရားရုံးကိုလာရောက်ချိန်မှာတရားရုံးနီးတစ်ပိုက်လုံခြုံရေးတွေထူထူထပ်ထပ်ချတာတယ်လို့သူ့ကိုထောက်ခံသူယာကနန်းချီကလည်းတရားရုံးအပြင်မှာစုဝေးခဲ့ကြပါတယ်အမှုနဲ့ပတ်သက်လို့တပ်တွေဖြစ်နိုင်ခြေလူတွေကိုဆက်သွယ်တာမျိုးကလည်းရင်မစ္စတာထရမ့်အပေါ်ကန့်သက်ချက်တစုံတရာမရှိပဲအာမခံချေပေးစရာမလိုပဲသွာလာခွင့်မိုင်ယာမီဖက်ဒရယ်တရားရုံးကခရိုင်တရားသူကြီးကခွင့်ပြုထားပါတယ်သမ္မတဟောင်းထရမ့်သူ့ရဲ့မာရာလာဂိုသူ့ဆိုင်ကိုယူသွားတဲ့မှတ်တမ်းတွေထဲမှာအမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စီစဉ်တွေမဟာမိတ်တွေနဲ့အားနည်းချက်တွေကိုစမ်းစစ်ထားတာတွေပါဝင်တယ်လို့စာမျက်နှာ49မျက်နှာပါဝင်တဲ့ဆွဲချက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့ဦးနေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင်းပေးနေပါတယ်ခင်ဗျာ
VOA ညပိုင်းထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်းမှာပြိပခတွေလူအခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြားမှာအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တန်130လောက်ရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတွင်မြန်မာကွန်ဂိုသမ္မတနိုင်ငံနဲ့အီသီယိုးပီးယားနိုင်ငံတွေမှာတွင်လူသတ္တန်းကျော်လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာကိုလည်းထောက်ပြပါတယ်
။ This is where we stand today. We have 110 million people that have fled because of conflict.Persecution, discrimination, violence, often mixed with other motives, in particular the impact of climate change.
ကဘာတဝံအိုးမဲ့အိမ်မဲ့အတိဒုက္ခရောက်တဲ့သူတွေတန်းတရာကြော်နေပြီဆိုပြီးလွန်ခဲ့တဲ့နှစ်အနည်းငယ်ဒါမှမဟုတ်ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ပထမဆုံးချိန်ကြီးညာခဲ့တာကိုသတိရကြပါလိမ့်မယ်အခုတော့ဒီအရေးအတွက်ထက်ဆယ်ရာခိုင်နှုန်းတိုးလာနေပါပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးPhilippo Grandi ကမနေ့က UNHCR ရဲ့အစီရင်ခံစာမထုတ်ပြန်ခင်ဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒုက္ခသည်1.4%တန်းရှိတဲ့အာရှပစိဖိတ်ဒေသမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြိပခတွေကြောင့်နေရစွန့်ခွာရသူ1.2%တန်းရှိနေတဲ့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်လို့လည်း UNHCR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်တစ်နှစ်ထဲမှာကမ္ဘာတဝန်းလူ19တန်းအိုးမဲ့အိမ်မဲ့ထွက်ပြေးခဲ့ရပြီးယူကရိန်းကိုကျူးကျော်တဲ့ရ ရုရှားစစ်ပွဲအပြီးလူ70တန်းကျော်နေရဆွတ်ခွာခဲ့ရတဲ့အကြောင်းနဲ့ဒုတိယကမ္ဘာစစ်အပြီးလူတွေအများဆုံးနေရဆွတ်ခွာတာဖြစ်တဲ့အကြောင်းမဟာမင်းကြီးကပြောဆိုသွားခဲ့ပါတယ်။ဆူရန်နိုင်ငံမှာဆိုရင်စစ်ရေးတင်းမာမှုနဲ့ပြည်ပခါတွေကြာပြီးခဲ့တဲ့ဧပြီလနောက်ပိုင်းလူ2တန်းနီးပါးအိုးအိမ်တွေဆွတ်ခွာခဲ့ရပြီး UNHCR ရဲ့အစီရင်ခံစာမှာအဓိကဖော်ပြထားပါတယ်။ဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေဟာအာရှနဲ့အာဖရိကကအလဲအလက်ဝင်ဝင်နေတဲ့နိုင်ငံတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်
။မြန်မာစစ်ကောင်စီအနေနဲ့မုံတိုင်းတန်ခံရေဂျာတွေပေါ်ခွဲခြားကန့်သတ်တာတွေမလုပ်ဘဲကူညီပေးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံနောက်ပိုင်းရခိုင်ဘက်မှာပြီးခဲ့တဲ့လကတိုက်ခတ်ခဲ့တဲ့မုခမုံတိုင်းတန်ကြောင့်ထိခိုက်ခဲ့ရတဲ့ရေဂျာအတိုင်းဝိုင်းပေါ်ခွဲခြားဆက်ဆံမှုတွေအဆုံးသတ်ပြီးကန့်သတ်ချက်တွေကိုဖြေလျှော့ပေးဖို့နဲ့အကူအညီရပိုင်권တွေအာမခံဖို့ Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကမြန်မာစစ်ကောင်စီကိုတိုက်တွန်းလိုက်တာပါ။မုံတိုင်းကြောင့်အတိဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီလုံလုံလောက်ပေးဖို့မုံတိုင်းတန်ခံရတဲ့တလားပြေထုတ်ပြန်တဲ့စီရင်ခံစာမှာနိုင်ငံတကာတိုင်းဝိုင်းကိုလည်းတောင်းဆိုထားပါတယ်။တစ်ချိန်တည်းမှာဒုက္ခသည်တွေရဲ့သဘောဆန္ဒမပါဘဲအတင်းကျပ်ပြန်ပို့တာတွေမလုပ်ဖို့လဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထည့်တောင်းဆိုထားပါသေးတယ်။မုံတိုင်းကြောင့်ရခိုင်ပြည်နယ်နောက်ပိုင်းမှာအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတယ်လို့ရွင်ကြဒုက္ခသည်တွေရာနဲ့ချီတည်ဆုံနေတယ်လို့ခံမှန်းချက်တွေထပ်ပေါ်ခဲ့ပါတယ်ခင်ဗျာ
ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်သွားဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကငွေသားမလုံးပေးနေတယ်ဆိုတဲ့သတင်းတွေထပ်ပေါ်တဲ့အပေါ်လူအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်နေကြောင်းပြောဆိုနေကြပါတယ်အဲ့ဒီအတွက်ရိုဟင်ဂျာတွေနေရပြန်ဖို့ရေးရှေ့ပြေးစီမံကိန်းတွေကိုချက်ချင်းရပ်ဆိုင်လာဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂအကြီးအကဲအရာရှိတူကတောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကနေရိုဟင်ဂျာတွေနေရပြန်ဖို့အတွက်အတင်းကျပ်ဖိအားပေးနေတယ်လို့သတင်းတွေထွက်ပေါ်လာတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးစုံစမ်းစစ်ဆေးရေးအထူးကိုယ်စားလှယ်တွန်အန်ဒရူးကပြောဆိုထားတယ်လို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကနေဒီလ၈ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာတွေအနေနဲ့ဂုံတိုက်ခါရှိမှုရေရှည်လုံခြုံစိတ်ချရမှုတွေလိုအပ်ပြီးမိမိသဘောဆန္ဒအလျောက်သာပြန်ဖို့လိုတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အတင်းအကျပ်ပြန်ဖို့ရာတွေကိုရပ်ဆိုင်ထားဖို့ကိုလည်းတွန်အန်ဒရူးကတောင်းဆိုလိုက်ပါတယ်ရှင်။
အိန္ဒိယအရှေ့မြောက်ပိုင်းမြန်မာနယ်စပ်နဲ့ထိနေတဲ့ပြည်နယ်မှာလူမျိုးရေးပဋိပက္ခကြောင့်အမျိုးသမီးတူပါဝင်10ဦးနီးပါးသေဆုံးခဲ့ရပါတယ်။အိန္ဒိယနိုင်ငံမဏိပူရာပြည်နယ်မြို့တော်အင်ဖာနီခြေရွာတရွာကိုအမည်မသိသေတဲ့သမားတွေက၂ရက်ဆက်တိုက်ဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်သေဆုံးတဲ့အရာတွေရှိတယ်လို့တာဝန်ရှိသူတွေကပြောလိုက်တာပါ။ဘသူဘယ်မှာမှမသိသေးတဲ့သေတဲ့သမားတွေမနေ့ကဟမ်မလော့ခြေရွာထဲမှာတွေ့သမျှကိုပစ်ခတ်သွားတယ်လို့ပြည်နယ်ပြန်ကြားရေးအရာရှိဟန်စနန်ဘလာခရစ်နာကကိုကာဘီ AFP သတင်းဌာနကဖော်ပြခဲ့တာပါတက်ခတ်မှုကြောင့်အမျိုးသမီးတူပါဝင်လူကိုယ်တည်ဆုံးခဲ့ရပြီးနောက်ထပ်10ဦးတန်ရန်ရခဲ့ကာ DM တိုင်ခင်တနင်္လာနေ့ကတက်ခတ်မှုမှာလည်း9ဦးတန်ရန်ရရှိခဲ့ပါသေးတယ်မဏိပူပြည်နယ်မှာပြီးခဲ့တဲ့မေလကတည်းကအထက်ကမဏိပူခေါ်ကသဲလူမျိုးတွေနဲ့တောင်တန်းဒေသတွေမှာနေထိုင်ကြတဲ့အထက်ကကုကီးလူမျိုးစုတွေကြားကြံဖက်ပဋိပက္ခတွေဖြစ်ပွားခဲ့ပြီးလူပေါင်း100ကျော်တည်ဆုံးခဲ့ရပါတယ်ခင်ဗျVOA American တရဲ့ဇွန်လ14ရက်ဗိုလ်တုညထိတ်တန့်ရောက်တဲ့တွင်တွေကိုမခင်လေးနဲ့ကျွန်တော်ပြပြခဲ့တာပါအခုသတင်းလွှာတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြပြပါမယ်ပထမဆုံးကတော့ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီနဲ့ SSPB SSC စီးတင်းမာနေတာပါရှမ်းပြည်နယ်တောင်ပိုင်းလက်ချမြို့နယ်အတွင်းကရှမ်းပြည်တိုးတက်ရေးပါတီ SSPB ရဲ့တပ်စခန်း10ခုခန့်ကိုစစ်ကောင်စီကရုတ်သိမ်းဖို့တောင်းဆိုနေပြီးSSPB ကလက်မခံတာကြောင့်စီးရင်တင်းမာမှုတွေရှိနေတာပါ SSPB ကတော့ဒီဒေတာတွင်းမှာသူတို့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်တွေရဲ့အကြားစီးရင်ပဋိပက္ခတွေရှိနေတာကြောင့်မယုတ်သိမ်းတာဖြစ်ကြောင်းနဲ့ RCSS ဘက်ကတပ်တွေယုတ်သိမ်းပြီးရင်ပြည်လဲမှုရမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမဆွမွန်ပြပြပေးပါအောင်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းလဲချမြို့နယ်ကတပ်စခန်း10ခုကိုရုတ်သိမ်းမှုအတွက်စစ်ကောင်စီဘက်ကဒီလ9ရက်နေ့နဲ့17ရက်နေ့ကနှစ်ကြိမ်တရီပေးခဲ့တာပါဒါကိုသူတို့ဘက်ကလက်မခံတာကြောင့်စစ်ကောင်စီဘက်ကစစ်အင်အားယာနဲ့ချီဖြစ်တင်းခဲ့ပြီးတော့စစ်ရေးတင်းမာနေတယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPB ကသတင်းထုတ်ပြန်ပါတယ်လက်ရှိနှစ်ဖက်ကြားဆက်ဆံရေးအခြေအနေကိုမေးမြန်းရမှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPB ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းစုက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
လေစားလည်းကမလို့ချင်းနေရှိတယ်ဆိုတော့ဟိုအာဆီယံနဲ့ကြောင်းလို့ပြည်ပကဖြစ်နေတဲ့နေမီဒီတာတွေကိုကျွန်တော်တွန်းလာတဲ့အချိန်မှာသမ္မတကစားနေမှာဝင်ရောက်လာတာပေါ့ဝင်ရောက်တော့မှာဖယ်ပေးပါဒီမှာဖယ်ပေးပါလို့မျိုးတွေပြောတယ် ရာခတိုင်းရဲ့ဆရာဖအနေနဲ့ပေါ်ဆက်ပြောဆိုတာမျိုးတွေပဲရှိပါတယ်လားဒီတရားဝင်ဟိုနေပြီးတော့ကနေပြောတာမျိုးတော့မရှိပါဘူးခင်ဗျာတရားဝင်ဆရာခတိုင်းနဲ့ဟိုကျောင်းတို့ဘုဟုအစင်ပို့ပြီးတော့ဟိုမှာဆွေခိုင်းတာမျိုးဒီမှာဆွေခိုင်းတာမျိုးတွေမရှိပါဘူ
းအရှိလေပိုင်းနိုင်စစ်ဌာနချုပ်ရာလခကရုပ်သိမ်းမှုတောင်းဆိုတဲ့တက်စခန်းတွေဟာလဲချာမိုင်းနောင်ခိုလန်သုံးပွင့်ဆိုင်ဒေသတွင်းကတက်စခန်းတွေဖြစ်ပါတယ်ဒီဒေသဟာလွန်ခဲ့တဲ့နှစ်တွေက SSPP နဲ့ RCSS ကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်ပြီးတော့နောက်ပိုင်းမှာတော့ SSPP တပ်တွေဘက်ကထိန်းချုပ်နိုင်ခဲ့တာပါ RCSS တပ်တွေစုခွာသွားတဲ့နောက်ပိုင်းအရှိအလေပိုင်းတိုင်းစစ်ဌာနချုပ်ရာလခရဲ့ညှိနှိုင်းမှုအရ SSPP တပ်တွေဟာလည်းဒီနယ်မြေတဲကနေရုတ်သိမ်းခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်ပြီးခဲ့တဲ့မတ်လကုန်ပိုင်းတော့တက်ကိုစစ်ဆေးပြီးတော့ပြန်လာတဲ့ SSPP စစ်ဦးစီးချုပ်ရဲ့ရင်နှန်းကို RCSS ဘက်ကမိုင်းနောင်လဲချားကားလမ်းမှာမိုင်းခွဲပြီးတော့တိုက်ခိုက်ခဲ့ပါတယ်။ဒါကြောင့် SSPP ဘက်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့ပြီးတော့အဲ့ဒီဒေသထဲမှာယာယီတပ်စခန်းချပြီးပြန်လည်နေရာယူထားတာဖြစ်ကြောင်းဆက်ပြောပါတယ်။ SSPP က RCSS တပ်တွေကိုတောင်ကြီးကျိုင်းတုံကားလမ်းတောင်ပိုက်ကိုတောင်းဆိုထားပြီးတော့ဒီအချက်သဘောတူညီမှုရရင် SSPP တပ်တွေလည်းရုတ်သိမ်းမှာဖြစ်ကြောင်းဗိုလ်မှူးကြီးဆိုင်စုကပြောပါတယ်
။ဒါအဓိကကအားကြီးကကျွန်တော်တို့တောင်းဆိုနေတဲ့ညာကိုသူတို့ကဆွေးသွားမှုဒါအဓိကဖြစ်တယ်။အဲ့ဒါဆွေးနေမှုချင်းကျွန်တော်တို့ကလည်းမဖယ်ခိုင်းတဲ့အောင်မှကျွန်တော်တို့ဖယ်မှာပါ။အားကြီးကဆက်မသွားခိုင်းတဲ့လည်းကျွန်တော်တို့ကိုဖယ်ခိုင်းလို့ဆိုတော့ဒါတော့ကျွန်တော်တို့လက်ခံလို့မရဘူး။အားကြီးလည်းကျွန်တော်တို့နဲ့ဗာနေနေပိုင်းခြားနိုင်ပြီးသူတို့ချင်းအားလုံးညှမ်းတော့မှာပါ။အခုကကျွန်တော်တို့ကမဖယ်ကလုံးကိစ္စမပြီးတဲ့ညာမှာတမတော်ကဝင်ပြီးတော့ဆက်ထလာတယ်မျိုးကျွန်တော်တို့ကမလိုလားဘူးပေါ့နော
်ဒီအပိုင်းမှာတော့စစ်ကောင်စီဘက်ကဒီဒေသအတွင်းတပ်ရင်းအား300လောက်ချထားတယ်လို့ SSPB ဘက်ကသတင်းထုတ်ပြန်ထားပါတယ်ဗိုလ်မှူးကြီးဆိုင်းစုကလက်ရှိမြေပြင်အခြေအနေကိုအခုလိုဆက်ပြီးပြောပြပါတယ
်ဟုတ်တယ်တစ်ခါနဲ့တစ်ခါနဲ့ပေါ့တစ်ခါ20 30 60 70အဲ့လိုမျိုးဝင်လာတာပေါ့ပတုတ်ပြီးပတုတ်အကြောင်းအမင်းမျိုးလို့ဝင်လာတာပေါ့တို့ကရင်အားလားဖြူထားတာတော့ရှိတယ်ဒါပေမဲ့တို့အမင်းနိုင်ဝင်စီမှာလည်းအာဒီရဲ့လည်းဖြူပုံထားတာရှိတယ်အာဒီရဲ့လည်းဆက်ချင်းလာနေတယ်ကြားရတယ်ကျောင်းလို့ရှိနေတာနဲ့တို့ကဝင်ပြီးတော့ဖြန့်တာတယ်ဆိုတော့ဒါကတော့လည်းတော့ပြင်းပါတယ်လို့ပြောလို့ရတယ
်။ပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကမိုင်းရှုမြို့နယ်ကတပ်စခန်း3ခုကိုစုခွာဖို့စစ်ကောင်စီဘက်ကတောင်းဆိုဘူးပေမဲ့ SSPB ဘက်ကလက်ခံတာမရှိခဲ့ပါဘူး။ဒီနှစ်ဧပြီလထဲမှာတော့ SSPB နဲ့ RCSS တပ်တွေဟာလဲချမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ယာနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ်။လဲချဒေသခံအမျိုးသမီးတဦးကလက်ရှိဒေသတွေအခြေအနေကိုအခုလိုပြောပြပါတယ်။
ကျမတို့မြို့ထဲမှာရှင်တို့အေးချမ်းနေပြီ။ဒါနဲ့အင်ရွာမှာရှင်နေနေတော့ဟိုတာပေါ်လေးငါဟိုတာပေါ်လေးချမ်းမြို့ရဲ့တောင်ဖက်ပိုင်းပေါ့နော်။အဲ့ဖက်ကတော့ဟိုတာပေါ် TSD ရဲ့ဟိုဖက်တိုးသွားပေါ်လေးနော်။တိုးသွားပြီးတော့စစ်ကတော့တားထားပေါ်လေးနော်။စစ်မတိုးဘူးပေါ်လေးနော်။အဲ့ပြန်ရုပ်ကိုရှင်ကအဲ့လိုမျိုးတားထားပေါ်လေးနော်။တကယ်လို့ပြုံနေကောင်းတာပေါ့မြို့လေးရှိနေတယ်လို့လာမယ်လေ။ဒါကမပြေပြောပေါ်လေးနော်။စိုက်တာတော့မကြားသေးပါဘူး။အဲ့ဒီသူနေရာနဲ့ပေါ့
လက်ရှိမှာလဲလေယာစိုက်ပျိုးချိန်ရောက်နေတာကြောင့်တိုက်ပွဲတွေပြန်ပြီးတော့ဖြစ်မှာကိုဒေသခံတွေကစိုးရိမ်နေကြပါလေရှင
်ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီနဲ့ရှမ်းပြည်ထွတ်တဲ့ပါတီ SSPB SSC တို့စစ်ရေးတင်မာနေတာကိုမဆုမွန်ပြောပြခဲ့တာပါအခုလဲစစ်ရေးတင်မာနေတဲ့စကိုင်းတိုင်းဘက်ခင်ဦးနယ်မှာဒေသခံအိမ်တွေမိရှုဖျက်ဆီးခံရတာပါဒီခင်ဦးမြို့နယ်ထဲမှာစစ်တပ်ကနေနေရှင်းလင်းရေးတွေဆက်လုပ်နေပြီးကံတစ်ကြီးရွာကနေအိမ်တွေကိုမိရှုခံလိုက်ရတယ်လို့ကြီးရွာသားတွေကပြောနေပါဗျ။ကာကွယ်ရေးအဖွဲ့တွေအနေနဲ့လည်းအပြန်အလှန်ပြစ်ခတ်တာတွေရှိနေပြီးစည်ရေးဆက်ပြီးတော့တင်းမာနေပါလေ။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတာအခုဆိုရင်နှစ်ပတ်နီးပါးရှိနေပါပြီ။ဒီလဂျွန်လ14ရက်ဒီကနေ့မနက်ပိုင်းကခင်ဦးမြို့ပေါ်ကထွက်လာတဲ့စစ်တပ်ကမျိုးနယ်6မိုင်ဝေးတဲ့ကံတိကျေးရွာရောက်ရှိချိန်မှာတော့နေအိမ်တချို့ကိုမိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။ကံတိရွာဟာအင်ဂျီ930နီးပါးရှိတဲ့ကျေးရွာကြီးဖြစ်ပြီးအခုအချိန်မိရှို့ခံရတာနဲ့ဆိုရင်စုစုပေါင်း5ချိန်ရှိသွားပြီလို့ရွာသားတွေကပြောပါတယ်။မိရှို့ခံရတဲ့အခြေအနေနဲ့ပတ်သက်လို့ကံတိရွာသားတဦးကအခုလိုပြောပါတယ်။ဒီန
ေ့မနက်ပါဗျာမနက်ရွာလောက်ကနေ9:00ဒီလောက်ကနေဒီကျွန်တော်တို့ကိုလည်းကိုထိုးလာဒီဒီနေထိုးပြီးတော့ဒီမိမနဲ့လည်းတကားမိချက်ထိုးရပါဗျာဒီကဟုတ်တယ်ကကျွန်တော်ကခုရှို့ရဆိုဒါဆို5ချိန်ရှိကြ5ချိန်5ချိန်စစ်တပ်အနာသိမ်းပြီးသားတွေကခုဒီနေမပါပါဗျာအင်ဂျီဘောက်340ခုလည်း50ကျော်လောက်ခုလည်းရှို့ရနေတာကျွန်တော်တို့ကဆိုရင်အင်ဂျီ930 100လောက်ပဲကျွန်တော်မယ်အ
ဲ့ဒီကံတိရွာဟာဒီနှစ်2023တနှစ်ထဲမှာတင် ၃ချိန်တိတိမီးရှို့ခံရတာဖြစ်ပြီးကျေးရွာသားတွေလည်းစစ်ဘေးရှောင်နေကြရပါတယ်။ဒီလဂျွန်လ၁ရက်နေ့ကစလို့စစ်တပ်ဟာခင်ဦးမြို့နယ်တွေကကျေးရွာတွေကိုနယ်မြေရှင်းလင်းရေးလုပ်နေတာအခုဆိုရင်နှစ်ပတ်နီးပါးရှိနေပြီဖြစ်ပါတယ်။ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့ဒီလဂျွန်၃ရက်မနက်ပိုင်းကလည်းပြစ်ခတ်တာတွေရှိခဲ့တယ်လို့ခင်ဦးပြည်သူကာကွယ်ရေး PDF တပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။အော်ဒီနေ့လဲတိုက်ပွဲကဖြစ်တယ်ဗျ။ဟိုတနေ့ကရှိဘူးကနေပြန်ဝင်လာတယ်စစ်ကြောင်းကမြို့ပေါ်ကိုညအိမ်လက်ကထွက်တာ။ထွက်တာဆိုတော့ဒီကျွန်တော်တို့ခင်ရဲ့နောက်ဖက်ဒီကန်တဲ့ကန်တဲ့နေရာခင်မှာလဲပြစ်ခတ်မှုဖြစ်ကြတယ်။ဒါထဲမှာမြို့နဲ့ကန်တဲ့ဒါထဲမှာအခုကကန်တဲ့ကနေအထွက်ရှားထဲမှာလဲသူတို့ဒီကပြစ်ခတ်မှုတွေကတော့ဖြစ်ကြတယ်။အစ်ကမူလေးရတော့ဈာထဲမှာအလင်းတင်ပြင့်တယ်လို့ဒီကာကွယ်ရေးအဖွဲ့လူတွေကတော့ဒီတိခမ်းကတော့ရှိကြတယ
်လက်ရှိအချိန်မှာစစ်တပ်ကနယ်မြေရှင်းလင်းနေတဲ့အတွက်ကံသစ်ဂွေကုန်းတာကရမြို့သစ်စတဲ့ခြေွာကဒေသခံ 9,000 နီးပါးဟာဘေးလွယာကိုတိမ်းရှောင်နေကြရပါတယ်ဂျွန်လ၁ရက်နေ့ကစလို့စစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းအရသား2ဦးသေဆုံးခဲ့ပြီးနေအိမ်တရာကျော်မိရှုခံခဲ့ရပါတယ်အခုလုံနေတဲ့နယ်မြေရှင်းလင်းရေးကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။စီတင်မာနေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာဒေသခံအိမ်တွေအချိန်ကြီးမိရှုခံခဲ့ရတဲ့နောက်ဆုံးအခြေအနေကိုကုခမောင်းဆုံးမပြပြခဲ့တာပါ။အခုတော့မုံတိုင်းကယ်ဆယ်ရေးအကူအညီများလို့ရခိုင်ပြည်နယ်ဘက်မှာလည်းငကိုတဲ့ကဒုက္ခရောက်နေသူတွေအခက်ကြုံနေရတာပါ။မုံတိုင်းတန်တဲ့ရခိုင်မြောက်ပိုင်းမှာရှိတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့ကူညီကယ်ဆယ်ရေးတွေမရှိတာကြောင့်စာဝတ်နေရေးအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုနေကြပါတယ်။မုံတိုင်းကြောင့်ဒုက္ခသည်စခန်းတွေမှာနေအိမ်တွေပျက်စီးသွားကြတယ်လို့လက်ရှိအချိန်ထိအိမ်တွေပြန်ဆောက်ဖို့အခက်အခဲဖြစ်နေစေလို့လည်းဒီစစ်ဘေးဒုက္ခသည်တွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ရခိုင်မြောက်ပိုင်းမှာပြီးခဲ့တဲ့မေလ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့မောခမုံတိုင်းတန်ကြောင့်မြို့နယ်ဆယ်ခုကလူဦးရေတန်းကျော်မုံတိုင်းတန်တင်ဒုက္ခရောက်နေကြတာပါ။လက်ရှိအချိန်ထိနိုင်ငံတကာအဖွဲ့တွေပါဝင်အရက်ဖက်အဖွဲ့တွေတက်ဆိုင်ရာအာဏာပိုင်တွေကမုံတိုင်းတန်တင်ဒေသတွေမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်။ဒါပေမဲ့ပုံနှကျွန်းမျိုးနယ်ရိုးတရုတ်ယထာဘူတာစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်တော့ကူညီကယ်ဆယ်ရေးအဖွဲ့တွေရောက်လာတာမရှိသလိုဒီကနေ့အထိမုံတိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်တွေပြန်မဆောက်ရသေးဘူးလို့စစ်ဘေးဒုက္ခသည်တူဦးဖြစ်တဲ့ဦးကျော်တန်းကပြောပါတယ
်။ဟုတ်ကဲ့ပါကျွန်တော်တို့စခန်းမှာမုံတိုင်းတိုက်လို့နောက်အပြိမာကျွန်တော်တို့စကန်တခုလုံးပြိုသွားတယ်ပြိုသွားတယ်ဆိုတော့ကျွန်တော်တို့မှာအခုနေရာမရှိဘူးနေရာမရှိဆိုတော့ကျွန်တော်တို့ဟောပြိုသွားတဲ့အိမ်ကိုအိမ်ကဥတွေကိုယူဒါပဲစားအစုပ်လေးတွေကိုယူပြီးတော့လောလောဆယ်ဆယ်တိခုတ်လို့ပါလို့လုံးနေရလုံးပြနေရတယ်လုံးပြနေရတယ်ဒါဆိုတော့ကျွန်တော်တို့ဟာအမိုးလေးမလုံဘူးအကားလေးမလုံအမိုးမလုံကားမလုံလေတအားတိုက်လာရင်တော့မလုံဘူးမိုးတွေတအားရွာရံလေးလုံးလုံးချုံချုံမရှိဘူးမို့ရတယ်အခေါင်ပေါ်ကမို့ရတယ်ဆိုတော့ကျွန်တော်တို့တစ်ခါတစ်ခါကြမို့တအားရွာရင်ခြေဆုံးပြီးတော့နေရတယ်ခင်ဗ
ျစာနေရိတ်ခါအတွက်တော့ပြီးခဲ့တဲ့လအတွင်းကမ္ဘာစာနေရိတ်ခါအဖွဲ့ WFP ကစံအချို့ထောက်ပံ့ပေးထားတာလောက်သာရှိပြီးတက်ဆိုင်ရာတာဝန်ရှိသူတွေနဲ့တခြားအဖွဲ့စည်းတွေလာရောက်ထောက်ပံ့တာမရှိဘူးလို့လည်းဦးကျော်တန်းကပြောပါတယ
်ဟုတ်ကဲ့ပါကျွန်တော်တို့စကမ်းမှာတော့စာဝတ်နေရတော့ဒီကခက်ခဲရှိတယ်ခက်ရှိတယ်ဆိုတဲ့နေရာမှာကျွန်တော်စကမ်းမှာဟိုငါလာပိုင်းက WFP ကလူတယောက်ကိုစံစေးငါတိုက်ဒီလောက်ပဲရတယ်အဲ့ဒီစနန်းပဲဂျင်းနီတီညမတာတာစောင်းနေရတယ်ခင်ဗျအဲ့ဒီစံလေးကုံတူမကုံတော့ပြီးမကုံသူတင်မှလည်းမကုံသေးဘူးတိုက်မရှိတော့ဘူးအဲတတုံးကျန်တုံးကျန်ဒီလောက်ပဲကျန်တယ်တကယ်လို့ဒီ WFP ကငါလာပိုင်းကပေးတဲ့စံကုံရင်တော့ဘလို့လောက်ရမှန်းမသိဘူးကျွန်တော်တို့ဒီကကျက်တစ်ဖြစ်နေတယ်
ဒါပြင်လူဦးရေ 3,000 နီးပါးနေထိုင်တဲ့မြောက်ဦးမြို့နယ်ကတိမ်ညိုစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေမုံတိုင်းကြောင့်နေအိမ်တွေအကုန်ပျက်စီးသွားခဲ့ပါတယ်။လက်ရှိမှာတော့နေအိမ်တွေကိုကိုထူကိုထပြန်တည်ဆောက်ထားကြပေမဲ့စားနေရိတ်ခအခက်ကြုံနေရတယ်လို့စခန်းတာဝန်ခံကိုကျော်မြင့်ရွှေကပြောပါတယ်
။စားနေရိတ်ခတိမ်နေတော့ဒီကျွန်တော်တို့ဒီဟိုကလူအဖေကနေပြီးဟိုကသူတယောက်ကို900လုံးနဲ့တော့ပေးတယ်။တရက်ကို900လုံးနဲ့အဲ့လိုပေးရတယ်ရှိတယ်။အဲ့တော့ဟိုကလုံလောက်ဖို့တော့မရှိပါဘူး။ဘာဖြစ်လို့ဆိုတော့ဟိုကလေခလေးတယောက်မူစားတော့ဟိုမုံဝေစားတော့ဟိုက1500အဲ့လိုပုံနေတော့ဟိုကချိန်ရဘူးဟိုကအပေးရဟာလေကျွန်တော်လည်းတင်ပြတာပြန်ပြလေဟိုကသူတို့ပေးတဲ့စီနဲ့ပဲဟိုကကျင်းနေရတာပေါ့
။အလားတူပဲမြောက်ဦးမျိုးနယ်ကလူရဲ့1000ကျော်လောက်နေထိုင်တဲ့ PP ရင်းစစ်ပေးဒုက္ခသည်စခန်းမှာလဲစားနေရိတ်ခအခက်ကြုံနေရပါတယ်။ WFP ကလစဉ်ထောက်ပံ့တာတွေရှိပေမဲ့ကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်လုံလောက်မှုမရှိဘူးလို့အဲ့ဒီစခန်းမှာနေထိုင်တဲ့စစ်ဘေးဒုက္ခသည်ဦးသိန်းရွှေမြတ်ကပြောပါတယ
်။မဆနေကဖေကဒီလက်ချစ်တဲ့မုန်တိုင်းတန်ခံရလို့ပြေးတာတော့မဟုတ်ဘူးသူတို့ကတော့ပူမာတလားတကင်ပြေးတာတလားဒိန်ထောင်းနောက်သုံးခွင်းလုံးနဲ့ပြေးတာအဲ့လိုထောက်ပံ့တာတွေရှိတယ်ပြည်သားမုန်တိုင်းတန်ခံရလို့ဆိုပြီးထောက်ပံ့တာတော့မရှိဘူး။တော့နေကတော့ခက်ခဲနေပြတ်နေရတယ်ဒုက္ခတွေကတော့မရှိဘူးမရှိဘူးပုဂ္ဂလိကအတူရှင်တွေဒီအစိုးရဌာနကလည်းထောက်ပံ့တာမရှိဘူးပုဂ္ဂလိကအတူရှင်တွေကလည်းထောက်ပံ့တာမရှိဘူးဘာမှမရှိဘူး။
ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကတော့မုံတိုင်းတန်တဲ့ပြည်သူ300,000အတွက်နေရာထိုင်ခင်းနဲ့လိုအပ်တဲ့အကူအညီတွေပေးခဲ့တယ်လို့ဒီလာတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP နဲ့မိတ်ဖက်အဖွဲ့အစည်းတွေကလည်းရခိုင်မြောက်ပိုင်းနဲ့မကွေးတိုင်းဒေသကမုံတိုင်းတန်တဲ့ပြည်သူ200,000-300,000အတွက်အသက်ကစားနပ်ရိက္ခာတွေထောက်ပံ့ပေးပြီးဖြစ်တယ်လို့မုံတိုင်းတန်ခံရတဲ့ဒေသကလူဦးရေ800,000လောက်ကို3လစာအရေးပေါ်အထောက်ပံ့နဲ့ငွေသားတချို့ထောက်ပံ့ပေးဖို့ဆောင်ရွက်နေတယ်လို့လည်းမေလ31ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာငကူတဲကဒုက္ခရောက်ထားပြီးသားစပေးဒုက္ခတွေမကြခင်ကတက်ခတ်ခဲ့တဲ့မုခမုံတိုင်းအပီအခုကုညီကယ်ဆယ်ရေးနဲ့အဖွဲတွေရောက်မလာနိုင်တော့ဒါကြောင့်စာဝတ်နေအခက်ကြုံရကရိခါပြက်လက်လူနီးပါးဖြစ်နေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့အထောက်ထားမဲ့မြန်မာအများပြားလဲထိုင်းမှာဖန်စီခံဒုက္ခရောက်နေကြရတာပါထိုင်းနိုင်ငံမှာအထောက်ထားမဲ့နေထိုင်သူတွေကိုအာဏာပိုင်တွေကစစ်ဆေးဖမ်းဆီးနေရမှာမြန်မာနိုင်ငံသားအများပြားလည်းဖမ်းဆီးခံရတယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်။ထိုင်းနိုင်ငံအလယ်ပိုင်းစမုတ်ဘရကန်နဲ့မလေးရှားနယ်စပ်ကဆုံခလာမှာဒီရပိုင်းတွင်ဖမ်းဆီးခံရသူမြန်မာ30နီးပါးရှိခဲ့တာပါ။အဖြစ်အဆုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံစမုတ်ဘရကန်ပြည်နယ်ထဲမှာတော့စက်ရုံဒီကားဂိတ်ဒီမှာရဲတပ်ဖွဲ့နဲ့လဝကပူပေါင်းအဖွဲ့တွေကမြန်မာတွေရဲ့နေထိုင်ခွင့်တပ်တွေကစက်ပြားတွေရှိမရှိစစ်ဆေးဖမ်းဆီးမှုတွေပြုလုပ်နေတာဖြစ်ပြီးလူကုန်ကူးတဲ့ပွဲစားတွေကိုပါလိုက်လံဖမ်းဆီးခဲ့ရမှာအထောက်ထားမဲ့မြန်မာတရားစင်ကျော်ဖမ်းမိခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
။ထိုင်းနိုင်ငံဘာကောက်ပြူတော်ဒီမှာရှိတဲ့စမော့ကရာကန်ပြည်နယ်ဖမ်းဖိမှုနယ်ထဲမှာတရားဝင်မြန်မာလူသားတွေပို့ဆောင်နေတဲ့လူမောင်ခိုးလူပွဲစားသုံးဦးနဲ့တရားဝင်မြန်မာ14ဦးကိုသက်ဆိုင်ရာလုံခြုံရေးအဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါလေ။အဲ့ဒီ14ဦးကတန်ခေါင်းမှုလို့ပတ်ဝန်းကျင်နဲ့ကန်ချနာဘူးဒီထိုင်းနဲ့မွန်နယ်ဆက်ကန်ချနာဘူးဒီကအလုပ်လုပ်ဖို့အတွက်ပွဲစားဦးတဦးကိုထိုင်းပန့်ငွေ 18,000 ကနေပြီး 2,000 ဝန်းကျင်အထိပေးပြီးတော့တရားမဝင်နေဆက်ထက်ကျော်လာကြခြင်းဖြစ်ပါလေ
။လုံခြုံရေးအနာပိုင်းတွေကတရားမဝင်နေထိုင်သူတွေနဲ့ပတ်သက်လို့သတိပေးချက်တွေထုတ်ပြန်ရမှာတရားမဝင်မြန်မာတွေကိုအလုတ်ခန့်အပ်ထားတယ်ဆိုရင်စစ်ဆေးအရေးယူခံရမယ်ဆိုပြီးလုပ်ငန်းရှင်တွေကိုပါသတိပေးထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးခံရတဲ့မြန်မာလူသမားတွေကိုတော့တရားမဝင်ဝင်ရောက်မှုတွေနဲ့အရေးယူခံရမှာဖြစ်ပြီးပွဲစားတွေကိုတော့မြန်မာလူသမားများကိုကူညီပို့ဆောင်မှုတွေနဲ့အရေးယူမယ်လို့လည်းဆိုပါတယ်။လူပွဲစား၃ဦးကိုဖမ်းမိထားပြီးမြန်မာမျိုးသမီးလူပွဲစား၁ဦးကိုတော့ဖမ်းဆီးဖို့အတွက်ဝရမ်းထုတ်ထားပါတယ်။ထိုင်းမလေးနယ်စပ်မှာတော့ထိုင်းနယ်စပ်နှစ်ခုကိုဖျက်ပြီးမလေးရှားတီတွားရောက်အလုပ်လုပ်ကြတဲ့မြန်မာတွေကိုလည်းဒီရက်ပိုင်းတွင်ဖမ်းမိခဲ့တယ်လို့ဆိုပါတယ်။
မလေးရှားနိုင်ငံမှာရှိတဲ့ဆောင်ခလာပြည်နယ်ထဲမှာအဝေးဘေးလမ်းမကြီးပေါ်မှာမလေးရှားနိုင်ငံကိုပို့ဆောင်မဲ့မြန်မာ73ဦးကိုလည်းကျွန်တော်ညံတစည်းပေါ်မှာသက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အဲ့မှာတော့လူမောင်ဖို့လူပွဲစားဖမ်းမိခြင်းမရှိဘူ
း။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်မြန်မာနိုင်ငံသားတွေဟာအလုလက်မဲ့ဖြစ်နေရပြီးမြန်မာနိုင်ငံနဲ့အင်ဂျီနာချင်းထိုင်းနဲ့မလေးရှားနိုင်ငံကိုသွားဖို့အတွက်လူပွဲစားတွေကိုအခကျင်းငွေပေးပြီးအစုလိုက်အပြုံလိုက်နေစဉ်ထွက်လာနေကြတာပါ။ဒီအတွက်ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကန်ချနာဘူရီနယ်စပ်နဲ့မဲဆောက်ဘက်တွေမှာလည်းမကြာခဏဆိုသလိုအစုလိုက်အပြုံလိုက်ဖမ်းမိနေတာဖြစ်ပါရဲ့ရှင်
။ထိုင်းနိုင်ငံမှာအထောက်ထားမဲ့မြန်မာအများပြားအဖမ်းခံခဲ့ရတာကိုမအေးမှာပြောပြခဲ့တာပါ။ဗိုလ်သူညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ပတ်စဉ်ကဏ္ဍတွေအတွင်းဥကျော်စံသားရဲ့အဒီတာနဲ့ဆွေးနွေးကန်အပါဝင်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နဆင်ကြည့်ရှုကြပါဦးခင်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေကိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA က အနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
ဖီယိုအမေရိကန်တန်ရဲ့ဇွန်လ14ရက်ဗိုလ်ဓုညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေရေဒီယိုပြင်ရုပ်သံကပါည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ3252တို့ကနေဖန်စီယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်ထုတ်လွှင့်ခြင်းအတွင်းဆက်နားဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ဓုညတိုင်းပြောပြနေကြEditor နဲ့ဆွေးနွေးကမ်းမှာဥကျော်စံသာပြောပြထားတာနောက်ဒေါက်တာသန့်စောရဲ့လူထုနဲ့ကျမ်းမာရေးနောက်ကိုရနဲ့အားကစားကန္တာအပတ်စဉ်အစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ Editor နဲ့ဆွေးနွေးကမ်းမှာထိုင်းနဲ့မြန်မာအာဏာသိမ်းတာချင်းအတူတူဘာကွာသလဲဆိုတာကိုသုံးသပ်ထားပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိယချင်းထိုင်းနိုင်ငံတို့ဟာယဉ်ကျေးမှုဓလေ့ထုံးစံချင်းနှိစက်ကြသလိုစစ်အာဏာသိမ်းမှုမကြာခဏကြုံရပုံချင်းလဲတူကြပါတယ်။ဒါပေမဲ့ဆေးရနာသိမှုရဲ့တံကိုထိုင်းနိုင်ငံကပုံမခံနိုင်ရှိပြီးမြန်မာနိုင်ငံကတော့အဖက်ဖက်မှာဆုတ်ယုတ်ကျဆင်းခဲ့ရပါတယ်။ဒီနှစ်နိုင်ငံကြားဘလို့ကွာဟမှုတွေရှိနေပါလဲ။အခုတပတ်အက်ဒီတာနဲ့ဆွေးနွေးကမ်းအစီအစဉ်မှာကိုဝင်းခန့်မောင်ကဥကျော်စံသားနဲ့ဆွေးနွေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ဒီကပါခုတစ်ပတ်ဒီ editor နဲ့ဆွေးနွေးကမ်းစီစဉ်ရနေကြိုးစားပါတယ်ဒီဘက်မှာတော့ကျွန်တော်တို့ပြီးခဲ့တဲ့မေလကဒီမြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာရွေးကောက်ပွဲပြီးသွားတာရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲမှာဒီ move forward လူငယ်တွေဦးဆောင်တဲ့ move forward party ကနိုင်ရသွားပါတယ်ဆိုတော့ဒီထိုင်းနိုင်ငံရဲ့ဒီမြန်မာအင်ဒီဂျင်ထိုင်းနိုင်ငံရဲ့အစဉ်လာပေါ့နော်ဒီနိုင်ငံရေးသမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်သူက2014ခုနှစ်ကနေကျွန်တော်အာနာတင်ထားတာနေအခုချိန်မှာဒီအယတအစိုးရပြန်ပြီးတော့အဲရွေးကောက်ပွဲနဲ့ပြန်တက်လာတဲ့အခြေအနေ ठी ပေါ့နော်ဆိုတော့ဒီအခြေအနေကိုကျွန်တော်တို့အဲပြန်လည်ပြီးတော့သုံးသပ်ကြည့်ကြပါတယ်ဆိုတော့ကျွန်တော်ပထမဆုံးမေးဖို့အနေနဲ့ဥကျော်သားလောက်ခင်ဗျာဒီထိုင်းနဲ့မြန်မာမှာဒီအာနာတင်ထားခြင်းကဘယ်လိုကွာခြားခဲ့ပါလဲဆိုတော့မေးဖို့နဲ့ကျွန်တော်စကြင်ပါတယ
်အကြံဉာဏ်ကြည့်မယ်ဆိုရင်တော့ထိုင်းမှာအာနာသိမ်းပေမဲ့တိုင်းပြည်ဟာမြန်မာနိုင်ငံလောက်ရသစမ်းဆုပ်ပြတ်သက်မသွားဘူးပေါ့လေမြန်မာနိုင်ငံမှာစီးပွားရေးလူမှုရေးညာရေးစသဖြင့်အဖက်ဖက်ထွန်းကြသွားတယ်ဆိုတော့ထိုင်းမှာကြတော့အဲ့လိုမဖြစ်ဘူးဆိုတော့ထိုင်းစစ်တပ်ဟာအနာသိမ့်မယ်မဲ့စီးပွားရေးတို့အုပ်ချုပ်ရေးတို့ဝင်မဆွဲဘူးဆိုပြီးတော့အကြမ်းအဖျင်းပြောကြတယ်ဒါပေမဲ့ဒါမြန်မာပြည်ကဆူတောင်းနေကြည့်ရတာဖြစ်ပါတယ်တကယ်တော့တခြားနိုင်ငံတကာနဲ့ရှင်မယ်ဆိုရင်ထိုင်းလည်းပဲတော်သင့်ဆုပ်ပြတ်သက်သွားတာပါပဲစစ်တပ်အနာသိမ့်လိုက်တဲ့အခါမှာဆိုတော့ထိုင်းမှာကအဓိကဘာရှိလဲဆိုရင်ထိုင်းမှာစီးပွားရေးမပြတ်ဘူးစီးပွားရေးမှာအဓိက agriculture ရယ် production control လုပ်ငန်းရယ်စပြွေးလုပ်ငန်းရယ် service industry ရယ်ဝန်ဆောင်မှုလုပ်ငန်းဒီဟာတွေကိုမထိခိုက်ပါဘူးအဲကြောင့်ထိုင်းရဲ့နိုင်ငံရဲ့စီးပွားရေးကဆက်လက်ပြီးတော့သွားနေလို့ယူဆပါတယ်သို့တော်လည်းပဲအဲ့2014နောက်ပိုင်းအနာသိမ့်ပြီးနောက်မှာစီးပွားရေးဖွံ့ဖြိုးမှုကကျဆင်းသွားပါတယ်အခုနောက်ဆုံး World Bank ရဲ့အချက်အလက်တွေကိုကြည့်မယ်ဆိုရင်ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးမှုက300ခန့်ရှိမှာရှိတယ်သူအင်းဒီဂျင်ဗီယက်တနမ်နိုင်ငံမှာ600ခန်းကျင်းကနေ100ခန်းကျင်းထိတိုးတက်တာတွေ့ရပါတယ်ဆိုတော့မြန်မာပြည်နဲ့ဆိုင်ရင်တော့ထိုင်းမှာအာဏာသိမ်းတာစိတ်ဆုပ်ပြတ်သက်မသွားဘူးဟုတ်တယ်မြန်မာကပိုဆုပ်ပြတ်သားသွားတယ်ဒါ့ပေမဲ့တခြားနိုင်ငံတကာအတိုင်းအတာနဲ့ဆိုင်ရင်တော့ထိုင်းမှာလည်းပဲအာဏာသိမ်းတဲ့ဆုပ်ပြတ်သားသွားတယ်ရှိတယ်လို့ပြောမှဖြစ်ပါတယ်ကိုညာ
မြန်မာပြည်မှာလည်းဘာကြောင့်အဲ့လိုမဖြစ်နိုင်တာလဲဘောနော်ဒီစစ်တပ်အာဏာသိမ်းတာလည်းစစ်တပ်ပဲထိုင်းကလည်းစစ်တပ်ပဲမြန်မာကလည်းစစ်တပ်ပဲဆိုတော့အဲ့ဒီပုံမှာရောဒီအန်ကဲအမြင်ကိုတစ်ချက်ပြောပြပေးပါဦး
တဲ့တပိုင်းကြောင်ပြောမှာပါထိုင်းမှာကစစ်တပ်ရဲ့အခန့်ကဏ္ဍနဲ့မြန်မာစစ်တပ်အခန့်ကဏ္ဍကွာပါတယ်1932မှာထိုင်းနိုင်ငံမှာဘုရင်သေဦးဆမိုင်ဘုရင်စစ်ကိုဖြုတ်ချပြီးတော့ constitutional monarchy စီမင်းခံဘုရင်စစ်ဆိုတာလုပ်လာပါတယ်အဲ့ဒီနောက်ပိုင်းမှာဘုရင်စစ်ကိုအဓိကဖြစ်စေဖို့အတွက်ပြန်ပြီးတော့အင်အားဖြည့်လာတယ်အဲ့ဒီခါမှာစစ်တပ်ကဘုရင်စစ်ကိုကောက်ွယ်ထိန်းသိမ်းသူအဖြစ်နဲ့အဲ့ဒီ role ကိုယူလာခဲ့တယ်ဆိုတော့ဘုရင်ကိုတကယ်ဒါဖျားတပါလို့ပေါ့လေအဲ့လိုကိုယ်ကိုရအောင်ပြည်သူတွေကိုငယ်ငယ်ကသွန်သင်တဲ့လူတွေစိတ်ထဲမှာအဲ့လိုဆွဲလာကြတယ်မြန်မာပြည်မှာကြတော့မြန်မာစစ်တပ်ဟာအဲ့လိုမဟုတ်ပါဘူးမြန်မာစစ်တပ်ဟာသူတို့အထက်မှာဘယ်သူမှမရှိဘူးအာဏာသိမ်းလိုက်ပြီးရင်သူပဲဘုရင်ဖြစ်သွားတာပဲစစ်တပ်ရဲ့အကြီးအကဲပဲဆိုတော့ထိုင်းကစစ်တပ်ကတော့အဲ့လိုမဟုတ်ဘူးနဲ့ ที่ดูเป็นนารีพิเคเรทั้งกว่างาเจนเอาไปมาไอ้ฮารุกเลยเบียนเนี่ยสุดท้ายเนี่ยพูดได้รู้จักกันกว่าจะเรียนเบียนสิ่งมันเป็นตรงนี้ด้วยสุดท้ายงาลูกอะไรกันไปเลยสุดท้ายมาสุดท้ายขังกันนะฮะมีมานั่งงานสุดท้ายขังกันนะที่บูปีรอลูกใจเล็กขนาดมีมาสุดท้ายก็รอเบียนสิ่งกูจงใจจำสิรอแต่ที่เย่ยาลุงยงเย่มีด้าลุงยงเย่ national security เย่จีเร่นักบุรุษต้องจำผู้กักไว้ทั้งที่ยามเอ安的巴尼亚说了，江边的玻璃也买下来不？这句话嘞，哎，罗皮昂现在过来啊，盆地下来，江边比较多啊，那地面就能露出来了。那些种大家来喜欢的，是吧？你妈那个嘛，现在安那身边，现在还冷冷安那身皮多嘞，进入表演太慢了，毕竟是现在在讲，奶奶爸爸看到来了，表演慢慢没搞过来。
OK, daro hu tamayin jaw ne shin piyo da sit tat chin ho ho shin ji aw no so lo khu di khe po kala ma di sit tat chin ko myanmar sit tat ne thai sit tat ne shin ji yaw belu mya
OK
pyo lo ya me
sit tat so la let na shi ye ana met de ngaro lut chin na lut lo ya me swe mentality ga si ba de na naingan long ma si ba de di thai sit tat ne myanmar sit tat ko pinyan shin de shu a ba pyo le so so predatory khaki capitalist euniform ထားတဲ့ခါကြီး uniform ထားတဲ့အရင်ရှင်တွေဖြစ်တယ်ပရိသေတိုင်းပြည်စည်းဝေးကိုချွတ်ချုံကြအောင်သူတို့စားနေကြတာပဲဖြစ်တယ်တကယ်စည်းဝေးလုပ်ချင်တယ်တကယ်အရင်ရှင်ကြီးတွေဖြစ်ပါတယ်စည်းဝေးလုပ်ငန်းကိုအဓိကလုပ်ကြတာနှစ်နိုင်ငံလုံးရဲ့စစ်တပ်တွေဟာဒီသဘောတည်းလုပ်နေကြတာဖြစ်ပါတယ်သူတို့ဟာသူတို့အာဏာကိုထိပါမယ်ဆိုရင်သူတို့လက်မခံနိုင်ဘူးစစ်တပ်ရဲ့အခန့်ကဏ္ဍကိုသိပ်ပြီးတော့ minimize လုပ်လိုက်တယ် sideline ဘေးဖယ်လိုက်မယ်ဆိုရင်သူတို့လုပ်တယ်အခု taxin လက်ထက်မှာအာဏာသိမ်းတာပေါ့2006ခုနှစ်မှာသိနေရလဲတက်ဆင်ကတိုင်းပြည်ရဲ့စီးပွားရေးကိုစုကြိုင်းဖန်တီးနိုင်တဲ့ကျေလဲဖုံချွေးကိုဒီခေတ်စကားနဲ့ပဲ populist politicians ပေါ့လူကြိုက်များအောင်လုပ်တယ်ဆိုတာလူတို့မဲလုံးပေးတဲ့မဲဆွဲနေရမှာလဲပတ်စံတွေအများကြီးပေးပြီးတော့မဲဆွဲခဲ့ဆိုတော့ကြပ်မှုမှာပါဒါပြီးတော့ကျေလဲတွင်မှာလူတယောက်ယောဂတစ်ခုကိုဘတ်သုံးဆယ်နဲ့ဆေးကူနိုင်အောင်လုပ်ပေးမယ်တခါယောတယောထွက်ငွေထွက်ကုန်တစ်ခုစီရမယ်ဆိုပြီးတော့ဒါဘတ်ငွေဘယ်နှစ်သန်းပေးတယ်ယောတိုင်းကိုအဲ့လိုမျိုးတွေဆိုတော့သိပ်ပြီးတော့လူကြိုက်များတဲ့ဟာလုတ်တော့ကျေးလက်ပြည်သူတွေကအော်အရင်ကဘရင်က rural ရဲ့ဒါကျေးလက်ကိုထိုင်းကျေးလက်ရဲ့အဓိကကာကွယ်ဆောင်ချက်ဆို guardian of the rural Thai လို့ခေါ်တာပေါ့အဲ့လိုလုံနေတဲ့နေရာမှာ tax ရသလုံးနိုင်တယ်ဆိုတော့ပြတော့ဘရင် state ကိုကဘေးဖက်လိုရောက်တယ်ဒါကိုစစ်တပ်ကလည်းမြင်လာတဲ့တောင်သူ့ကိုဖယ်ချပြီးတော့အနာသိနေတာဖြစ်ပါတယ်ဆိုတော့ tax ကိုဖယ်ချပြီးတော့အနာသိနေတဲ့ခါဘရင်ကိုယ်တိုင်ကအဲ့စီအနာသိမှုကိုတိမ်ဝင်သိမှပြုပေးခဲ့တာဖြစ်ပါတယ်ဆိုတော့သူတို့တို့ကအတော်လေးကြွားတယ်လို့ပြောပါနိုင်မယ်မြန်မာစစ်တပ်ကထိုင်းစစ်တပ်ကဒီနေရာမှာသို့တော်လည်းပဲအနာကိုမတက်နေရမှာသူတို့ရဲ့နောက်ပြီးတော့ဗန္ဒာရေးစစ်တပ်ရဲ့အဆုံးစိတ်ကိုဖျက်တောက်ဖို့လုပ်တယ်အဲ့လိုမျိုးတွေကြတော့သူတို့ကလုံးဝလက်မခံနိုင်ဘူးအတူတူပဲဒီဟာကတော့သူတို
့ဟုတ်ကဲ့ So တစ်ဆက်တည်းမှာပဲဒီဘီရင်စနစ်အကြောင်းပြောနေတယ်ခုနဟိုပြောတဲ့ထဲမှာလည်းပါပါတယ်ဟိုမြန်မာမှာကြတော့ကျွန်တော်ဘီရင်စနစ်မရှိနေဘူးဒီထိုင်းမှာဘီရင်စနစ်ရှိသေးတယ်ဆိုတော့ဒီထိုင်းရဲ့ဘီရင်စနစ်ကဒီဒီမိုကရေစီပေါ့နော်ထိုင်းမှာဒီမိုကရေစီထွန်းကားရေးအတွက်ကိုဘယ်လောက်အထောက်အကူဖြစ်တယ်လို့ထင်ပါလဲ
တကယ်တော့ဘီရင်စနစ်ပေါ့လေဘီရင်ဆိုတာတူတူတဲ့အာဏာပိုင်တဲ့လူဆိုတော့ဒီမိုကရေစီနဲ့ဆက်ညင်ပဲပါပဲမူအဖြစ်ကတော့ဒါပေမဲ့ထိုင်းဘီရင်ကိုဘယ်လိုသုံးသပ်ကြလဲဆိုတော့ stabilizer stabilizing factor of the country တိုင်းပြည်ကိုတည်ငြိမ်အောင်ထိန်းတယ်သူကို sideline လောက်တော့သူမကြိုက်ဘူး business ကိုဘေးဖယ်ဖို့လောက်တာကိုတော့သူလည်းမကြိုက်ဘူး business ကိုကာကွယ်ရဲဆိုရဲစစ်တပ်ကလည်းမကြိုက်ဘူးသူတို့နှစ်ယောက်ကပူတွဲပြီးတော့ကာကွယ်ကြမှာပဲဒါပေမဲ့စစ်တပ်လောက်တာလက်လွန်လာရင်တော့ဘင်းကဆက်မလုံနဲ့တော်တော့ဆိုပြီးတော့လုပ်ပါတယ်ဥပမာဖြင့်1996လာအဲ့မှာအနာသိန်းကငါဆိုလို့ရှိရင်သူတို့နှစ်ယောက်လုံးကိုအဲဆူချန္ဒာဘဒုတ်ကြီးဆူချန္ဒာကိုလည်းခေါ်ပြီးတော့သူဆန္ဒပြတဲ့အဖွဲ့ဥဆောင်တဲ့လူလည်းခေါ်ပြီးတော့သူရဲ့ရှေ့မှာသူကဩဝါဒပြောပြီးတော့ပြန်လဲစင်းမြတ်စီတယ်တကယ်တော့ဆန္ဒပြတဲ့လူကိုသူကအပြစ်ဖို့ပြီးတော့ပြောတာဖြစ်တယ်ဆိုပြီးတော့အထောက်အထားတွေကပေါ်ပြပါတယ်ဆိုတော့ဘင်းဟာသူ့ကိုဘေးဖယ်ဖို့ကြိုးစားတော့မကြိုက်ဘူးသူ့ဝင်မဲ့လည်းပဲတိုင်းပြည်ကိုတည်ငြိမ်အောင်အချိန်နဲ့သိဆိုမသွားအောင်တော့လုပ်တယ်လုပ်ပြတယ်ခေါ်လေအဲ့ဟာကတော့ကွာပါတယ်ဆိုတော့ဒီမိုကရေစီကိုကာကွယ်သူတော့မဟုတ်ဘူးတိုင်းပြည်ကိုတည်ငြိမ်အောင်ထိန်းသိမ်းသူသာဖြစ်ပါတယ်တကယ်တော့သူလည်းပဲသဲဥဆံပိုင်းသဘောမျိုးနဲ့အုပ်ချုပ်နေတာဖြစ်တယ်တိုင်းပြည်မှာအချမ်းသာဆုံးတစ်ခါဘရင်ပါပဲဘရင်ရဲ့စီးပွားရေးဟာဘယ်သူမှဝေဖန်လို့တိုင်းနိုင်ငံရဲ့ထူးခြားရာ Article 122ထင်တယ်အဲ့မှာ Less Majesty ဆိုတဲ့ဥပဒေရှိပါတယ်ဘရင်ကို
ဘင်းစတေကိုစောကားပြီးတော့မပြောဘူးဟုတ်ခပ်ပြီးပြောရင်ဟာရာဇဝတ်မှုမြောက်တယ်ထောင်နံပါတ်2ချက်ခံမယ်ဆိုတာပြင်းထန်ပြတ်ထန်ထားတယ်အခုထိလည်းပဲပြတ်ထန်ထားသေးပါဆိုတော့အခုရွေးကောက်ပွဲနိုင်လာဘူးလောက်တာတော့မှအဲ့ကိစ္စကိုဝေဖန်ကြလို့မနေ့ချောင်းသိမ်းပြီးတော့သူတို့လုပ်လာတာဖြစ်ပါတယ်ဟုတ်ကဲ့ဆိုတော့ဒီအထိကျွန်တော်ခြုံပြောရမယ်ဆိုရင်ဒီမြန်မာမှာစစ်အာဏာသိမ်းမှုမျို
ချစ်လာမယ်အစားထိုင်းနိုင်ငံမှာတကယ်တော့အခုဘရင်စတိတ်ကိုကံကွက်တဲ့လူတွေပုံများလာတယ်နောက်ပြီးလက်ရှိဘရင်ရာမာ the 10th ပေါ့ဆယ်ကျင်မြောက်ရာမာသူ့အဖေကတော့ရာမာ the 9th ကိုကျင်မြောက်ရာမာဘရင်အဲ့သူ့အဖေထောက်သူက popular မဖြစ်ဘူးလူကြိုက်မများဘူးသူရဲ့ဓာရိတာဘာညာစသဖြင့်ပေါ့လေအဲ့ဒါကိုသူကဝေဖန်ကြတယ်ဆိုတော့တစ်ချိန်မှာဘရင်စတိတ်ကိုပပျောက်သွားတယ်ဆိုရင်တောင်းစစ်တပ်နဲ့democracy ရာဇဝါ stabilizing that တင်းအောင်ထင်းပေးရလို့မရှိတော့ပူပြီးအထိတ်လိုက်ပြင်းထန်လာမယ်လို့ထင်ပါတယ်အဲ့လိုဆိုရင်တနည်းအားဖြင့်မြန်မာပြည်ထိုင်းလိုဖြစ်မဲ့ဆိုတာထိုင်းနိုင်ငံရဲ့အာဏာသိမ်းမှုသည်မြန်မာလိုပုံစံမျိုးတော့ဖြစ်သွားနိုင်တယ်လို့ထင်တယ်ဒါဆိုမြင်လို့ပြောရကြမယ်ဒါပေမဲ့လေအင်ဒိုနီးရှားမှာကြတော့စစ်တပ်မှာဒါပိုဂျိုကြီးဆူဟာတိုကပြန်ပြီးနောက်ဆုံးသွားပြီးတော့သူရဲ့ဟိုအဘိဘီကိုလာဒုတိယကိုတင်ပြခဲ့ပြီးတဲ့နောက်စစ်တပ်တဖြည်းဖြည်းဆုတ်သွားတာတွေ့တယ်ဆိုတော့အဲ့လည်းလည်းဖြစ်ကောင်းဖြစ်နိုင်တယ်သို့သော်အင်ဒိုနီးရှားဒီမိုကရေစီကလည်း perfect လို့မပြောကြပါဘူးလူခွေးတွေဘာတွေမှအများကြီးအနေနဲ့ရှိပါသေးတယ
်မြန်မာနိုင်ငံကြီးနဲ့လည်းပြန်ပြီးတော့အချိန်ကြည့်အောင်ပါဆိုတော့အခုထိုင်းမှာဝင်ကြီးချုပ်ဖြစ်လာနိုင်ခြေရှိရယ်ပေါ့နော်ဒီ move forward party ကပါတီကောင်းဆောင်ပြီး Peter Linger Red ကနေပြီးတော့ဒီမြန်မာနိုင်ငံတည်ငြိမ်ရေးကိုသူဆောင်ကျင်းပေးနိုင်တယ်ဒီအတွက်အာဆီယံလမ်းညွှန်ပေးနိုင်တယ်ဆိုတာတွေကိုသူကပြောတာကိုလည်းကျွန်တော်ကြားရပါတယ်ဆိုတော့ဒီပုံမှာရောဥကြောတန်တာအနေနဲ့ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့ညီမပြည်ကိုတည်ငြိမ်အောင်လုပ်မဲ့အစားခင်ဗျားတို့တိုင်းပြည်ကိုပဲခင်ဗျားတည်ငြိမ်အောင်လုပ်ပါဦးဗျာအခုခင်ဗျားအာဏာရအောင်တကယ်ခိုင်မာတဲ့အစိုးရဖွဲ့တံွယ်ကြိုးစားပါအောင်လို့ပြောမလို့ဖြစ်နေပါတယ်တကယ်တော့အာဆီယံနိုင်ငံတွေမှာထိုင်းဟာမြန်မာနဲ့အရင်းအနှီးဆုံးနိုင်ငံဖြစ်ပါတယ်သူကစစ်တပ်ကိုနည်းနည်းဖိစံတဲ့သဘောရှိတဲ့အင်အားစုဖြစ်တယ်။မြန်မာစစ်တပ်နဲ့ထိုင်းနိုင်ငံအင်မတန်ရင်းနှီးတာသူတို့က။ဆိုတော့သူအစိုးရတက်လာတာကိုတော့သူသာတကယ်လို့အစိုးရဖျက်ဖြစ်ခဲ့မယ်ဆိုရင်မြန်မာစစ်တပ်ကပျော်ရွှင်ပါမလားဆိုတော့မှသိပ်ဝင်ကြပါမလားကြိုက်ပါမလားဆိုတော့ပြောစရာဖြစ်ပါတယ်။သူကအဲ့လိုပြောတယ်မြန်မာနိုင်ငံတည်ငြိမ်ရေးအတွက်ငါတို့ကူညီနိုင်တဲ့ဘာညာပြောတယ်ပြီးတဲ့မကြခင်မှာပဲမြန်မာစစ်ကောင်စီကဒုတိယအကြီးအကဲကလည်းပဲနေဆက်ဒေသကိုသူတက်တွေကိုညွန်ကြတယ်လို့သတင်းရရှိပါတယ
်။
အာမင်းတို့ထိုင်းနိုင်ငံကိုအတိအထားပြီးသတိထားကြ။ဘာညာလို့အနိုင်ဆိုပြီးသူကသတိနဲ့ပြန်ပြီးတုံ့ပြန်ထားတယ်လို့သတင်းတွေကျွန်တော်ကြားပါတယ်ဆိုတော့မြန်မာနိုင်ငံအရေးကိုသူကဆောင်ကျင်းပေးနိုင်တယ်ဆိုတာကတော့အဲဖိတ်ဖြစ်နိုင်တဲ့ကိစ္စလို့တော့ကျွန်တော်မမျှော်လင့်ပါဘူးခင်ဗျာ
။ဟုတ်ကဲ့အခုလို့ဒီထိုင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဗောနော်ကျွန်တော်စစ်တပ်ရရောဒီဘရင်စနစ်တွေအခုနောက်ဆုံးရွေးကောက်ခံပါတီနဲ့မြန်မာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့ခုလိုအငယ်ဦးကျော်သန်သားရဲ့ဒီအမြင်တွေကိုသိခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဝန်သားပါခင်
ဗျဟုတ်ကဲ့
ရှင်ကျေးမှုနဲ့ဒလေထိုးစံခြင်းမြန်မာနဲ့ထိုင်းမှာတူပြီးဆရာနာသိမ့်တာလဲအချင်းချင်းရှိလာနေပေမဲ့ထိုင်းမှာတော့ဘယင်စနစ်ကကြားခံပေးထားတာလဲစီးပွားရေးဝင်ထိန်းချုပ်မှုနေတာကြောင့်အာနာသိန်းတန်ခံရတာနေပြီးမြန်မာမှာတော့အာနာသိန်းတန်ပို့ခံရကအကြီးကျယ်ဆွေရုပ်ကြဆင်းသွားတတ်တာကိုအယ်ဒီတာနဲ့ဆင်းရဲကမှဦးကျော်စံသားနဲ့ကိုဝင်းခမ်းမောင်တို့ဆင်းရဲတင်ပြခဲ့တာပါအခုတော့အပတ်စဉ်လူတို့နဲ့ချမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့စီးကျူရှိသူတွေအတွက်အရေးကြီးတဲ့စစ်ဆေးမှုတွေကိုပြောပြထားပါတယ်သွေးရင်းသကြားဓာတ်စစ်ဆေးဖို့ HbA1c စစ်ဆေးဖို့တွေဘာလို့လိုအပ်တယ်လဲဆိုတာကိုသိရမှာပါဒါကစီးကျူသွေးကျူကုတဲ့နေရာမှာအထူးကိုအရေးကြီးပါတယ်လူတို့နဲ့ကျမရဲ့အစီအစဉ်မှာဒေါက်တာသက်စောပြောပြပေးပါအောင်ခင်ဗျာ
စီးကျူယောဂကိုတတ်မှတ်ကူတာတဲ့နေရာမှာ
သူတင်တကြတဲ့ပမာဏကိုစနေတကြတိုင်းတာဖို့လိုအပ်ပါတယ်ခနာကူထဲမှာနေစင်းတဲ့အမျှပြောင်းလဲနေတဲ့သူတင်တကြတဲ့ပမာဏကိုတိုင်းတာတာအပြင်အပြောင်းလဲနေတဲ့ HbA1c တက်တွေကိုပါတိုင်းတာနိုင်ခဲ့ပေဆိုရင်စီကျူသွေးကြောယောဂါကိုထိန်းသိမ်းကူတာတဲ့နေရာမှာအချို့ကျေစုများစေနိုင်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့စီကျူယောဂါဟာသွေးရောယောဂါလိုပဲကျွန်တော်တို့ကသွေးထဲမှာတကြားဓာတ်ကိုတိုင်းတာပြီးကူတာတဲ့နေရှိပါတယ်ဒါကြောင့်မို့ဒီသွေးတကြားဓာတ်တိုင်းတာတဲ့အခါမှာတိကျဖို့လိုပါတယ်အဲ့ဒီအခါမှာဆရာတို့ကသွေးချိုဓာတ်ကလည်းခန္ဓာကိုယ်ထဲမှာအချိန်နဲ့မျှပြောင်းနေတယ်ပြောင်းနေတဲ့အခါမှာဆရာတို့ကအပြောင်းလဲနေတဲ့သွေးစစ်ဆေးခြင်း HbA1c ဆိုတဲ့ဒီစစ်ဆေးမှုနဲ့ဆရာတို့ကဒီစီးကျိုထိန်းသိမ်းမှုကောင်းမကောင်းဆိုပြီးစစ်ဆေးတာတွေရှိပါတယ
် HbA1c ဆန်းသက်စစ်ဆေးခြင်းနည်းလမ်းဟာနေ့စဉ်ဆန်းသက်စစ်ဆေးစရာမလိုတဲ့နည်းလမ်းတစ်ခုဖြစ်ပါတယ် HbA1c ဆန်းသက်စစ်ဆေးခြင်းနည်းလမ်းကိုဘယ်နှလားတစ်ခါပြုလုပ်တင်လဲဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒါတော့3လတစ်ခါမိမိရဲ့ဆရာဝန်ကနေစစ်ဆေးခိုင်းမှဖြစ်ပါတယ်ဆိုတော့ဒီပုံမှန်မူတည်ပြီးတော့ရလာတဲ့ရလတ်ပုံမူတည်ပြီးဆရာတို့ကစီကျိုထိန်းသိမ်းမှုကောင်းတယ်မကောင်းဘူးဆုံးဖြတ်တယ်။နောက်ကုသအခုတုံးတွေကိုပြန်လဲစစ်ဆေးတယ်။အစားအသောက်တွေစစ်ဆေးပြီးတော့သူ့ရဲ့အချိုဓာတ်ကိုစမ်းမှန်ဖောင်သေးမှရရှိအောင်ဆောင်ရွက်ထင်းကြီးပေးရတာရှိပါတယ
်။နေရဒေတာဝေးကြီးချီနေစတဲ့အကြောင်းမျိုးကြောင့် HbA1c ဆန်းသက်စစ်ဆေးမှုပြုလုပ်ဖို့မလွယ်ကူတဲ့သူတွေလည်းရှိပါတယ်။ဒီလိုအခြေအနေမျိုးမှာဘယ်လိုနည်းလမ်းနဲ့ HbA1c ပမာဏခန့်မှန်းတက်ချက်နိုင်လဲဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ။
နေမာလီတဲ့လူတွေအနေနဲ့ HbA1c စစ်ဆေးဖို့အတွက်အခက်အခဲရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ကအစာစားပြီး2နာရီမှရှိတဲ့မိမိရဲ့အချိုဓာတ်ကိုမှတ်တမ်းတင်ထားမယ်ဆိုရင်ဆရာဝန်အနေနဲ့ဒါကိုကြည့်ပြီးမှတ်တမ်းမှန်းဆလို့ရပါတယ်เนาะအကယ်၍200အောက်မှာပဲရှိမယ်ဆိုလို့ရှိရင်ဒီ average estimated average glucose လို့ခေါ်ပါတယ်အဲ့ဒါဒီဘယ်ချိန်တိုင်းတိုင်းဆရာတို့စားစားပြီး2နာရီမှ200အောက်မှာပဲရှိတယ်ဆိုလို့ရှိရင်သူ့ရဲ့3လတကာစစ်ဆေးမဲ့ HbA1c ဒီ9ရာခိုင်နှုန်းပတ်ဝန်းကျင်လောက်နော်ရှိမယ်လို့မှန်းဆတယ်ဒါဆိုရင်နောက်ဆက်တွဲပြဿနာကြီးကင်းမှာဖြစ်ပါတယ်အဲ့တော့စားပြီး2နာရီမှတစ်ချိန်လုံး200အောက်မှတစ်ခါမှမရောက်ခဲ့ဘူး200ထက်မှပဲရှိတဲ့သူတယောက်နေနေဆိုရင်တော့သုံးလတစ်ခါစစ်ဆေးတဲ့ HbA1c မှာ9ထက်များနေမယ်စီးကျူရဲ့နောက်ဆက်တွဲတွေကိုခံစားပြီးတော့အသက်ဆုံးရှုံးတဲ့အထိဖြစ်သွားနိုင်ပါတယ်ဒါကြောင့်မလို့စီးကျူလူနာတွေအနေနဲ့ကလည်းကိုယ့်ရဲ့အချိုဓာတ်ဘယ်လောက်ထိထားရမယ်ဆိုတဲ့ target ကိုလည်းသိဖို့လိုတယ်အချိုဓာတ်ထိန်းသိမ်းမှုကောင်းမကောင်းစစ်ဆေးတဲ့ HbA1c ရဲ့ခန်းန်းတွေကိုလည်းသိရှိဖို့လိုအပ်ပါတယ်
ဘာပေါ်မှာအသေးပြောက်အများဆုံးယောဂါတွေတဲကနှလုံးသွေးကြောပိတ်ယောဂါနဲ့လေဖြတ်ယောဂါနှစ်မျိုးဟာစီးကျူယောဂါသွေးတွေးယောဂါတွေနဲ့ဆက်စပ်မှုရှိနေတာကိုတွေ့ရပါတယ်စီးကျူယောဂါနဲ့သွေးတွေးယောဂါတွေကိုစနစ်တကျတိုင်းတာစစ်ဆေးကုသပေးထားမယ်ဆိုရင်နှလုံးသွေးကြောပိတ်ယောဂါနဲ့လေဖြတ်ယောဂါတွေကိုကာကွယ်ရရောက်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်သွေးတွေးယောဂါနဲ့စီးကျူယောဂါနှစ်ခုဟာဆိုလို့ရှိရင်ဒီကဘာပေါ်မှာအသေးပြောက်အများဆုံးဖြစ်စေတဲ့ယောဂါတွေနဲ့တွဲဖက်ပြီးဖြစ်စေတဲ့အခြေခံအကြောင်းတရားကြီးပဲဖြစ်ပါတယ်အဲ့တော့ဒီသွေးတွေးယောစီးကျူယောဂါယောဟာသွေးစစ်ဆေးခြင်းသွေးပေါင်ခြင်းတိုင်းတာခြင်းမှတပါမပြောနိုင်ပါဘူးဒါကြောင့်မလို့အသက်30မြည်သူမဆိုဒီသွေးပေါင်ခြင်းတိုင်းတာခြင်းစီးကျို့စစ်ဆေးခြင်းနဲ့နော်စီးကျို့အချိုကာလဆိုတဲ့အခြေအနေလေးတစ်ခုကိုပါသိရှိပြီးတော့ဆရာဝန်အနေနဲ့စနစ်တကျကုသမှုခံယူမယ်ဆိုလို့ရှိရင်ကဘာပေါ်မှာအပင်ပြောက်အများဆုံးဖြစ်တဲ့ရောဂါကြီးနှစ်ခုကြောင့်မိမိကိုယ်တိုင်ဒေဆုံးမှုကနေရောကြသွားနိုင်မှာပဲဖြစ်ပါတယ်ဒါကြောင့်မလို့သွေးရောယောဂရှိသူစီးကျို့ယောဂရှိသူမှန်သမျှသည်ဒီမိမိရဲ့ဆရာဝန်နဲ့စနစ်တကျတိုင်မရပါမယ်သွေးတို့တစ်ခုတည်းကုလို့လည်းမရဘူးစီးကျို့တစ်ခုလည်းကုလို့လည်းမရပါဘူးသွေးတွင်းစီများခြင်းကိုစစ်ဆေးပြီးလဲကုသပါမယ်ဒါဒီဆေးဝါးကုသတာပါနော်ဆေးဝါးမဟုတ်တဲ့ကုသတဲ့မိမိကိုယ်တိုင်လိုအပ်မဲ့အလုပ်တွေကပိုအရေးကြီးပါတယ်ဒါဒီအစားအသောက်မှာအစီအချိုချောင်ရှားခြင်းအငန်လျှော့မယ်နောက်တစ်ခါအသီးရည်ဒီနံပိုစားမယ်လမ်းလျှောက်ပေးမယ်နောက်တစ်ခါစိတ်ရည်ထားပြီးတော့စိတ်ဖြစ်စီမှုလျှော့ချမယ်ဒီနည်းတွေနဲ့နှစ်ခုပူးပေါင်းကုသမှသာလျှင်ထိရောက်အောင်မြင်ပြီးတော့သွေးတို့စီးကျို့ကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကိုချောင်ရှားနိုင်မှာဖြစ်ပါတယ်
သွေးတင်ကြတဲ့ပမာဏကိုဆန်းသက်စစ်ဆေးတာနဲ့ HbA1c ဆန်းသက်စစ်ဆေးတာတွေကိုနည်းစနစ်မမှန်လောက်ဆောင်ပေးနိုင်ခဲ့ပေဆိုရင်စီးကျူသွေးကြောယောဂါကိုကုသတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တက်သွားပ
ါစီးကျူရှိသူတွေအတွက်အရေးကြီးတဲ့စစ်ဆေးမှုတွေအပြင်ကိုယ်လက်လှူရှာမှုတွေလုပ်ဖို့နဲ့အသေးရပူစားဖို့လုပ်တင်တာမျိုးတွေကိုဒေါက်တာသန့်စောလူသူနဲ့ကျန်းမာရေးကဏ္ဍမှာအလေးနဲ့ပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါဆာဗီးယားနိုင်ငံသားနိုဗက်ဂျိုကိုဗစ်ချ်ဟာပြင်သစ်အိုပန်ကိုပိုဆွဲပြီး Grand Slam ကို32ကြိမ်နဲ့အမျိုးသားပတ်မှာအများဆုံးဆန်ကြိမ်တင်လိုက်ပါတယ်ဥရောပချန်ပီယံလိဘောလုံးပြိုင်ပွဲမှာတော့ Manchester City အသင်းပိုဆွဲပြီးတစ်နှစ်အတွင်းဖလား3လုံးရသွားပါတယ် ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားတာမို့တဝါကြီးအနားယူရင်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ဒီလိုပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Manchester City အသင်းကတော့ဥရောပ Champions League ကိုဘူးဆွဲပြီးတော့ Travel လို့ခေါ်တဲ့အရာဒီထဲမှာအလားဆုံးလုံးကိုရှားသွားခဲ့ပါတယ်။ဖိုင်နယ်ကိုစနေနေ့ကဒူရကီနိုင်ငံအစ္စတန်ဘူးမြို့မှာကစားကြတာမှာ Manchester City အသင်းကအင်တာမီလန်ကိုတကောကိုမရှိနဲ့နိုင်ပြီးတော့ဥရောပ Champions League ကလာကိုဘိုးဆွဲသွားခဲ့ပါတယ်။ဒါဟာ Manchester City အသင်းအတွက်တော့ဥရောပ Champions League ဖလားကိုပထမဆုံးအချိန်ရတာလည်းဖြစ်ပါတယ်။ Messi အတွက်ဂိုးကိုတော့စပိန်ကွဲလည်လူ Rodrigo က68မိနစ်မှာသွင်းပေးခဲ့တာဖြစ်ပါတယ်။ Messi အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်1999ခုနှစ်တုန်းက Manchester United အသင်းရခဲ့တဲ့လိုမျိုး Premier League FA ဖလားနဲ့Champions League ဖလား၃လုံးကိုရပြီးတော့ Travel လို့ခေါ်တဲ့တရားစီထဲမှာဖလား၃လုံးရသွားခဲ့ပါတယ်။ Champions League ကိုနိုင်ရတာနဲ့ပတ်သက်ပြီး Man City နီးပြ Guardiola ကတော
့ "It was our year, but in the past don't do it of course very incredibly satisfied for the"
အရင်တော့မဖြစ်ခဲ့ပေမဲ့ဒီကနေ့ကတော့ကျွန်တော်တို့နှစ်ပါအခုလို Champions League ကိုအနိုင်ရပြီးအသင်းအတွက်ဖလား၃လုံးယူပေးနိုင်ခဲ့တဲ့အတွက်အရန်ကိုကျေနပ်မိပါတယ်။အခုစိတ်ထဲမှာဘယ်လိုဖြစ်နေလဲဆိုတော့ Champion League ကိုအနိုင်ရလိုက်တဲ့အတွက်ခုနှစ်နှစ်အတွင်းမှာ Premier League 5ချိန် FA ဖလား2ချိန် Carabao ဖလား4ချိန်နဲ့ Community တိုင်းတွေရတာကိုပါအတိအမှတ်ပြည့်တယ်လို့ခံစားရပါတယ်အကောင်းဆုံးအသင်းတွေကတင်းဖြစ်ဖို့အတွက်ဥရောပမှာဘူးဆွဲဖို့လိုပြီးဒါကိုကျွန်တော်တို့လုပ်နိုင်ခဲ့ပါတယ် Inter အသင်းကတကယ်အသင်းကောင်းတစ်ခုဖြစ်ပြီးတော့တွန်းတွန်းတက်တိုက်ကစားတယ်လို့ကစားပုံကလည်းတကယ်ကောင်းပါတယ်ဒါပေမဲ့တခါတရံတော့အခုလိုကံကောင်းဖို့လည်းလိုပါတယ်အရင်တုန်းကစပါးနဲ့ကစားတဲ့ပွဲတွေ Chelsea နဲ့ကစားတဲ့ Final ပွဲတွေမှာတော့ကံသိပ်မကောင်းခဲ့ပဲဒီနေ့ကတော့ကံတရားကလည်းကျွန်တော်တို့ဘက်မှာရှိခဲ့တာပါ Inter အသင်းကိုအနိုင်ရဖို့ခက်ပါတယ်5-2ကစားကွက်ကအရန်ရှုပ်ထွေးပါတယ်ဒါပေမဲ့ Inter အသင်းကိုရောဒီပွဲမှာနိုင်အောင်ကစားနိုင်တဲ့ကျွန်တော်ရဲ့ကစားသမားတွေကိုတကယ့်ကိုချီးကျူးပါတယ
် Messi အသင်းဟာတနင်္ဂနွေနေ့ကတော့တူရကီနိုင်ငံကနေ Manchester မြို့ကိုပြန်ရောက်လာခဲ့ပြီးတော့တနင်္လာနေ့မှာတော့ Manchester မြို့မှာလဲလဲအောင်ပွဲခံခဲ့ပါတယ် Messi နဲ့ Inter Milan တို့ရဲ့ပွဲနဲ့ပတ်သက်ပြီးတော့ပြည်ပြည်မှာပဲမှာနှစ်ပေါင်းများစွာအားကစားအစီအစဉ်တွေကိုတင်ဆက်ပြီးတော့အငြင်းစားယူသွားခဲ့တဲ့ဦးဝင်းအောင်ရဲ့အမြင်ကိုလည်းမေးကြည့်ထားပါတယ်
ကျွန်တော်မြင်တာကတော့ကအားလုံးကအဲ့ဒီလိုမန်စီးတီးပဲအလွယ်တကူနိုင်ပဲဂိုးလည်းတော်တော်များများရမယ်လို့ထင်ပါတယ်ကျွန်တော်ကိုနိုင်ကလည်းပဲမန်စီးတီးကိုသဘောကျတယ်အားပေးတယ်နိုင်စေချင်တယ်အားပေးတဲ့လူကြောင့်ဖြစ်လို့အဲ့ဒါလည်းပဲထင်တယ်တကယ်တော့ပွဲကိုကြည့်လိုက်တဲ့အခါကျတော့ပွဲကိုကြည့်ကြည့်ချင်းမှဟိုအတော်ကိုထိတ်လန့်သွားပြအကောင်းလောက်အောင်အင်တာမီလန်ကခြေစုံပြနိုင်တော့ဘလောက်ထိများဖြစ်တယ်ဆိုလို့ရှိရင်ကအင်တာမီလန်ရဲ့ကစားကွက်ထဲမှာမန်စီးတီးကဘလို့မှဘလို့ကိုတည်လို့မရပဲနဲ့ရုပ်ပြက်ဆင်းပြက်ဖြစ်လောက်တယ်လို့ပြောမယ်ဆိုရင်တော့ပြောလောက်အောင်အခြေလေးဆိုးနေတာကိုတွေ့ရပါတယ်စီးတီးကဝေအများကြီးသုံးနိုင်တယ်ဖက်ဖက်ကလာတယ်အင်တာမီလန်ကတော့ကအဲ့ဒီလိုပတ်တယ်မှလဲပေမဲ့လို့လားဘလို့တင်နှစ်ပင်းရှင်ပြန်ကစားတဲ့အခါမှာစိတ်ဓာတ်တို့အင်တိုက်အားတိုက်တို့ဆိုတာကအင်မတန်လည်းအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုက under dog look ခေါ်တဲ့ဒီအသင်းကအများကြီးသူတို့က do or die ပေါ့လေနော်။ပေလဲအိတ်တို့ပါပေါ့စူးစားကစားတယ်ဆိုတဲ့အစင်လာအဲ့ဒီစိတ်ဓာတ်မျိုးကလည်းရှိပါပဲ။အဲ့တော့ Man City ကပေါ့လို့လားပါလားဆိုတော့မပြောနိုင်ဘူး။ဒါပေမဲ့လို့ခုနပြောသလိုနောက်ဆုံးပွဲပြီးတဲ့အချိန်ကျတဲ့အခါတော့မှအော်မန်စီးတီးနိုင်ပါသလားဆိုတာမျိုးပြောလို့ရတာအဲ့ဒါလို့ကျွန်တော်မြင်ပါတယ
်ဒီဘက်မှာအင်တာမီလန်အသင်းဟာအများမျောလင့်ထားထပ်ပို့ပြီးတော့ကောင်းကောင်းကစားနိုင်ခဲ့ပြီးတော့မန်စီးတီးအသင်းကိုလည်းအချိန်ချင်းချင်းကြုံနိုင်ခဲ့ပြီမဲ့နောက်ဆုံးမှာတော့မန်စီးတီးကပဲနိုင်ရပြီးတော့အင်တာအသင်းချုံသွားခဲ့တာပါဒီဘက်မှာအင်တာအသင်းဘလို့လိုအပ်ချက်တွေရှိသွားခဲ့တာပါလေ
ဘောလုံးပွဲကိုကျွန်တော်တို့ခန့်ငင်ငယ်ပေါ့လေနော်ညီမအတန်ကနေပြီးတော့ဘောလုံးပွဲအတန်ထွက်တဲ့အခါမှာဦးဝင်းမြင့်ကအာဘောလုံးဝင်တော့မလို့ဗျာကန်ကောင်းလို့ကန်ကောင်းလို့အော်လီစီစီလေးလို့ပြောတဲ့အခါမှာဘောလုံးမှာကန်ဆိုတာရှိတယ်လားဆိုပြီးသူညင်းခဲ့ပို့အခုအင်တာမီလန်ကိုကြည့်တဲ့အခါမှာလည်းပဲကျွန်တော်အဲ့ဒါလေးကောင်းတော့မှပြန်ပြီးပေါ်လာပါတယ်တကယ်တော့လည်းပဲဘောလုံးမှာ good luck ဆိုတာလည်းရှိပါတယ်နောက်တစ်ခုကဘောလုံးအကြောင်းရေးတဲ့စောင်းမတွေမှာလည်းပဲ David Luckကနတ်သမီးပြပကနေတယ်ဆိုတာမျိုးနဲ့ရေးလို့ရှိပါတယ်အဲ့ဒီတော့ကအင်တာမီလန်ဒီပွဲမှာရှုံးတာကတော့ကသူတို့ကတော့အဲ့ဒီလိုပဲဂိုးနတ်သမီးကသူတို့က ကံခေလို့လားရှုံးသွားတယ်လို့ပြောမဲ့သူလည်းပြောလို့ရပါလေဥပမာဆိုကြပါစို့အင်တာမီလန်ကမာတီနက်မန်စီးတီးဂိုးပေါက်လာမှရလိုက်တဲ့ဘောလုံးကတကယ်လို့သာသူကသူ့ဘာသူကမသွင်းမနဲ့အင်တာမီလန်ဘောလုံးမှာတရားရောက်စီကိုထိုးပေးလိုက်လို့ရှိရင်ဒီပွဲမှာအင်တာမီလန်ကလည်းကိုရသွားနိုင်ရှိပါတယ်အဲ့ဒီတော့ကဘောလုံးပွဲတစ်ပွဲမှာဝင်စင်းတဲ့ဘောမဝင်ဘူးရစင်းတဲ့ဘောမရဘူးဆိုတာတွေကအများကြီးရှိတဲ့ခါကျတော့အင်တာမီလန်ကလည်းပဲအဲ့ဒီလိုပဲဂိုးကန်ခေပြီးတော့သာဒီပွဲမှာရှုံးသွားတယ်လို့ပြောလို့ရပါတယ်
တင်းစ်တိုင်ပွဲတွေမှာတော့နိုဗက်ဂျိုကိုဗစ်ကတော့ပြည့်ပြည့် open ကိုအနိုင်ရပြီးတော့ grand slam ကိုလည်း23ချိန်နဲ့မြို့သားတွေဘက်မှာအများဆုံးရတဲ့သူဖြစ်စံချိန်တင်လိုက်ပါပြီပြည့်ပြည့် open မြို့သားတို့ရဲ့ final ကိုဒီနေ့ကနေနေ့ကကစားကြတာမှာဂျိုကိုဗစ်နဲ့နော်ဝေးကကက်စပါရူတို့ကစားခဲ့ကြပြီးတော့ဂျိုကိုဗစ်က6-6-6-3-9နဲ့3ပွဲပြည့်နဲ့နိုင်ပြီးတော့ပိုဆွဲသွားပါတယ်ပြည့်ပြည့် open ကိုအနိုင်ရပြီးတော့ grand slam champion ဆုကို23ချိန်နဲ့အမျိုးသားဘက်မှာစံချိန်တင်အများဆုံးအနိုင်ရတာနဲ့ပတ်သက်ပြီးဂျိုကိုဗစ်ပြောတာကတော့
one of the biggest ones of course I knew that
ဒါကအကြီးမားဆုံးအောင်မြင်မှုတွေထဲကတစ်ခုပါဒီပြိုင်ပွဲကိုဝင်တဲ့အချိန်မှာရောပြီးတော့ပွဲကစားတဲ့အချိန်တွေအထူးသဖြင့်တော့ဒီနေ့ကစားတဲ့အချိန်မှာသမိုင်းစံချိန်ဆိုတာကြီးရှိနေတယ်ဆိုတာသိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကျန်တဲ့ပွဲတွေမှာလိုပဲပွဲကိုအနိုင်ရဖို့ပဲအာရုံစိုက်ပြီးအကောင်းဆုံးဖြစ်အောင်ပြင်ဆင်ခဲ့ပါတယ်ကျွန်တော်ရဲ့အဖွဲ့ကကျွန်တော်ကိုပွဲကိုအာရုံစူးစိုက်ပြီးအကောင်းဆုံးကစားနိုင်အောင်ပြင်ဆင်ပေးခဲ့ပါတယ်နောက်ဆုံး root ရိုက်ချက်အပြင်ထွက်သွားတဲ့အချိန်ကြမှာစိတ်ကိုလျှော့ချလိုက်နိုင်ပြီးပျော်မိပါတယ်။အခုလိုအနိုင်ရပြီးအများဆုံးအဖြစ်စံချိန်တင်နိုင်ခဲ့တဲ့အတွက်အရန်ပျော်ပြီးအရန်လည်းဂုဏ်ယူပါတယ
်။ Djokovic အတော့တာကပြင်သစ် Open ကို3ချိန်မြောက်ပိုဆွဲတာဖြစ်ပါတယ်။ Djokovic ဟာ Australian Open ကို10ချိန်၊ Wimbledon ကို9ချိန်၊ပြင်သစ်နဲ့ American Open တွေကို3ချိန်စီပိုဆွဲထားတာဖြစ်ပါတယ်။ဒါကြောင့်သူဟာတင်းနစ်ပြိုင်ပွဲတွေမှာကြီးလေးကြီးလို့ခေါ်တဲ့Grand Slam ပြိုင်ပွဲအတိုင်းကိုအနည်းဆုံး3ချိန်စီပိုဆွဲပူတဲ့ပထမဆုံးလူလည်းဖြစ်ပါတယ်။အမျိုးသမီးတူချင်းဖိုင်နယ်ဘက်မှာတော့ပိုလန်နိုင်ငံကကမ္ဘာအဆင့်တဲ့ Igor Swiatek ကအနိုင်ရပြီးတော့ပြင်သစ် Open ကို3ချိန်မြောက်ပိုဆွဲသွားပါတယ်။အမျိုးသမီးတူချင်းဖိုင်နယ်ကိုစနေနေ့ကကစားရမှာတော့ Igor Swiatek က Czech နိုင်ငံက Carolina Muchova ကို 6-5-6-4 နဲ့အကျိတ်နဲ့ကစားပြီးတော့အနိုင်ရသွားခဲ့တာပါ။ဒါ2008ခုနှစ်က Justin Hahn နဲ့နောက်ပိုင်းမှာတော့အမျိုးသမီးတွေဘက်မှာပထမဆုံးအကျိတ်ဒီလိုဘက်ကိုတနစ်သက်တိုက်ပြန်ပြီးတော့အနိုင်ရတာဖြစ်ပါတယ
်ကိုရနေအားကစားခန္ဓာကိုနားဆင်ကြည့်ရှုခဲ့ရတာပါသောရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးချင်ရင် email လိပ်စာ bamis@voanews.com bamis@voanews.com အပြင် VOA မြန်မာပိုင်း Facebook ကနေ message ပို့လို့လည်းရပါတယ်အခုတော့ VOA ရဲ့ဗိုလ်ရုညအစီအစဉ်တွေအဆုံးမသက်ခင်နောက်ဆုံးရထိတ်တန်းရောက်တဲ့ရင်ချင်းကိုမခင်လေးတက်လက်ပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာဝင်ကမ္ဘာတဝန်းမှာပြည်ပခါတွေလူအခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးတဲ့ဒုက္ခသည်တန်130လောက်ရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်ပြီးခဲ့တဲ့နှစ်ထဲမှာတင်မြန်မာကွန်ဂိုသမ္မတနိုင်ငံနဲ့အီသီယိုးပီးယားနိုင်ငံတွေမှာတင်လူသက်တန်းကျော်လောက်အိုးမဲ့အိမ်မဖြစ်ခဲ့ရတာတွေကိုလည်းထောက်ပြပါတယ်ဒုက္ခသည်တိတိတမ4သန်းရှိတဲ့အာရှပစိဖိတ်ဒေသမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်ပခါတွေကြောင့်နေရွှန့်ခွာရသူတိတိတမ2သန်းရှိနေတဲ့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်လို့လည်း UNHCR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်သွားဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကငွေသားတွေနဲ့မလုံပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ပေါ်လူအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်ကြောင်းပြောဆိုနေကြပါတယ်အဲ့ဒီတော့ရိုဟင်ဂျာတွေနေရပြန်ပို့ရေးရှေ့ပြေးစီမံကိန်းတွေကိုချက်ချင်းရပ်ဆိုင်းထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂအကြီးအကဲအရာရှိတူကတောင်းဆိုလိုက်ပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေစီကနေစီးပွားရေးအရအမျက်ထုတ်နေတယ်လို့အခွင့်အရေးတွေကိုလည်းချိုးဖောက်နေပြီးမြန်မာနိုင်ငံပြန်ဖို့တွန်းအားပေးနေတာတွေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှဆိုင်ရာဌာနခွဲလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လကတိုက်ခိုက်ခဲ့တဲ့မိုးခါမုန်တိုင်းတံကြောင့်ထိခိုက်ခဲ့ရတဲ့ရိုဟင်ဂျာအတိုင်းဝိုင်းပေါ်ခွဲခြားဆက်ဆံမှုတွေအဆုံးသတ်ပြီးကန့်သက်ချက်တွေဖြေလျှော့ပေးဖို့အကူအညီတွေရပိုင်ခွင့်နဲ့အာမခံဖို့အတွက် Amnesty မြန်မာ International အဖွဲ့ကနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကမြန်မာစစ်ကောင်စီကိုတိုက်တွန်းလိုက်ပါတယ်ရှင်
ကျေးဇူးပါမခင်လေးရေ VO ရဲ့ဗိုလ်လူညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြတော့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.